Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရ2023ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတက်ရိုက်စာလွှင့်နေပါပြီ။ line to meter 1925 32ပြင်အခုစနေတနင်္ဂနွေနေ့မှာ line လက်မီတာ190ကနေလည်းဆက်ပြီးနားဆင်ကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းတွင်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့နှစ်ရက်မြောက်နေ့အဖြစ်နဲ့တိုက်ပွဲတွေပြန်ဖြစ်နေပါတယ်ယူကရိန်းကိုပေးမဲ့အကူအညီတွေအများဆုံးပေးဖို့အမေရိကန်လွှတ်တော်ကိုသမ္မတအင်ဂျီရောကတောင်းဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တရာကျော်ဒီကနေ့အင်ဒိုနီးရှားကိုထားရောက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇဝန်လိုက်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာမြန်မာနိုင်ငံတက်စီစေးရုတ်တရက်တက်နေတာပေါ့မန္တလေးမြို့နယ်သူတူက
ပုံးနဲ့ပလင်းနေနေဆိုရင်တော့ရောင်းမပေးဘူးပေါ့နော်တချို့ဆိုင်တွေကကြောက်လဲပိတ်ထားတာတွေ့ရဲအဲသူတို့ပြောတာကတော့သူတို့ဒီစီပြတ်သွားတဲ့အချိန်နဲ့ဒီစီရောက်တဲ့အချိန်အလင်းမမီဘူးပေါ့နော
်ဒီသတင်းပေးပို့ချက်အပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအသံစီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံကြီးလေယာစီးပွားနဲ့ဥရိယာသည့်စီစဉ်တွေစတိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင်ဗျာ
။အစ္စရေးနဲ့ဟာမတ်ကြားကအပြစ်ခတ်ရစဲရေးသဘောတူညီချက်ပြတ်သွားခဲ့ပြီးတဲ့နောက်နှစ်ရက်မြောက်အနေဖြင့်တိုက်ပွဲတွေနှစ်ဖက်အပြန်အလှန်ဖြစ်ပေါ်နေတာမှာအစ္စရေးကဂါဇာကမ်းမြောင်ကိုပုံကျဲတိုက်ခိုက်မှုတွေဒီကနေ့အချိန်မြင့်လှုပ်ဆောင်ပါတယ်။ဂါဇာကမ်းမြောင်တောင်ဘက်ပိုင်းမှာရှိနေတဲ့ခန်ယူနစ်မျိုးကဟာမတ်တို့ရဲ့ပြစ်မှတ်50ကျော်ကိုအစ္စရေးကလေကြောင်းရေကြောင်းနဲ့ကြီးတက်တို့ကပါပြစ်ခတ်တိုက်ခတ်နေကြောင်းအစ္စရေးစစ်ဖက်အရာရှိတွေကဒီကနေ့ပြောပါတယ်။ဂါဇာကမ်းမြောင်မြောက်ဖက်ပိုင်းကိုလည်းအစ္စရေးတို့ကတိုက်ခတ်နေပြီးတိုက်ပွဲတွေလည်းပြန်လည်စတင်တဲ့နှစ်ရက်တွင်းမှာပြစ်မှတ်ပေါင်း400ကျော်ကိုတိုက်ခတ်ခဲ့ပြီးဖြစ်တယ်လို့အစ္စရေးကပြောပါတယ်။ပထမနေ့ကအစ္စရေးတို့ရဲ့ပုံကျဲတိုက်ခတ်မှုကြောင့်လူပေါင်း184ယောက်သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောဆိုပြီးနောက်တစ်နေ့ဒီကနေ့ကမှတိုက်ခတ်မှုတွေကိုအစ္စရေးကအရှင်းမြင့်လှုပ်ဆောင်တာဖြစ်ပါတယ်။စီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်အနီးကိုလည်းအစ္စရေးကလေကြောင်းကတိုက်ခတ်ခဲ့တယ်လို့စီးရီးယားကာကွယ်ဝန်ကြီးဌာနကပြောပါတယ်။အစ္စရေးရဲ့ဒုံးကျည်အများစုကိုသူတို့ဘက်ကပစ်ချနိုင်ခဲ့တယ်လို့စီးရီးယားကာကွယ်ရေးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့စီးရီးယားသတင်းမီဒီယာတွေမှာဖော်ပြပါတယ်ခင်ဗျာ
။အမေရိကန်လွှတ်တော်အနေနဲ့တော့ယူကရိန်းကိုထောက်ပံ့ငွေအများဆုံးအတည်ပြုပေးဖို့အင်ဂျီတော်ဘက်ကတောင်းဆိုလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်အနေနဲ့ယူကရိန်းအတွက်ထောက်ပံ့ရေးအကူအညီကိုအခုလမကုန်ခင်အများဆုံးအတည်ပြုပေးဖို့အင်ဂျီတော်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကတောင်းဆိုလိုက်တာပါအခုလကုန်နောက်ပိုင်းမှဆိုရင်တော့ယူကရိန်းကိုအကူအညီပေးဖို့ပိုပြီးခက်ခဲသွားစေမယ်လို့လည်းသူကဆက်ပြောခဲ့ပါတယ်ယူကရိန်းကိုပေးနေတဲ့အကူအညီတွေရပ်တန့်မသွားအောင်အမြဲဆုံးအကူအညီထောက်ပံ့ပေးဖို့လိုတယ်လို့လည်းမနေ့ဒီဇင်ဘာ1ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျွန်ကာဘီကအဲ့ဒီလိုပြောကြားခဲ့ပါတယ်ခင်ဗျာ
ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးရန်ပုံငွေတွေကိုအမေရိကန်ပြည်ထောင်စုကဒေါ်လာ3ဘီလီယံထည့်ဝင်သွားမယ်လို့အမေရိကန်ဒုသမရကမလာဟာရစ်က UAE အာရဗ်စော်ဘွားများနိုင်ငံဒီကမှာ UAE အာရဗ်စော်ဘွားများပြည်ထောင်စုဒူဘိုင်းမြို့မှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ဥတုရာသီညီလာခံဆိုင်ရာ COP28 မှာဒီကနေ့ကတိပြုပြောဆိုပါတယ်ဖွံ့ဖြိုးဆဲနိုင်ငံအနေနဲ့တဘာဝဘေးဒဏ်ခံနိုင်ရှိဖို့ပတ်ဝန်းကျင်ကိုမထိခိုက်စေတဲ့တန်ရှင်းလောင်စာတီထွင်သုံးဆွဲနိုင်ဖို့အတွက် Green Climate Fund လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာဥတုရာသီရန်ပုံငွေတွေကိုအမေရိကန်ကဒေါ်လာ3ဘီလီယံထည့်ဝင်သွားမယ်ဆိုတာကိုသူကကတိပြုပြောဆိုခဲ့တာပါဥတုရာသီပြောင်းလဲမှုဆိုင်ရာပြဿနာကိုလက်တွေ့ကြကြခံတွေ့ဆောင်ရွက်တင်နေဆိုတာကိုဒီကနေ့လက်တွေ့ပြလိုက်တာလည်းဖြစ်ပါတယ်ဒီကနေ့စုပေါင်းလှုပ်ဆောင်မှုတွေကအနာဂတ်ဆယ်စုနှစ်ပေါင်းများစွာမှာလူသားတွေအတွက်တက်ရောက်မှုဖြစ်စေပါလိမ့်မယ်လို့အမေရိကန်ဒုသမ္မတကမလာဟာရစ်ကပြောကြားခဲ့ပါတယ်COP28 ညီလာခံမှာအစောပိုင်းကတည်းကဥရုယာတီပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးရန်ပုံငွေတွေကိုတခြားနိုင်ငံတွေကထက်ဝင်ဖို့ကတိပြုခဲ့တာစုစုပေါင်းဒေါ်လာ73ဘီလီယံခွဲလောက်ရှိပါတယ်။ဥရုယာတီပြောင်းလဲမှုဆိုင်ရာပြဿနာကိုဖြေရှင်းရေးချမ်းသာတဲ့နိုင်ငံတွေကအလွန်လောက်တဲ့ရန်ပုံငွေထက်ဝင်ခြင်းမရှိဘူးလို့ကုလသမဂ္ဂဦးဆောင်တဲ့ဒီဥရုယာတီညီလာခံတက်ရောက်နေကြတဲ့ပညာရှင်တွေရဲ့ထောက်ပြမှုတွေလည်းရှိနေပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19 kHz 15653ည ိုင်းထိုမီတာ25 kHz 7.83 ညိုင်းထိုမီတာ32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အတန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းအာချေးပြည်နယ်တဲကိုအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်139ယောက်ဒီကနေ့ဒီဇင်ဘာလ2ရက်နေ့မှာထပ်ရောက်လာတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောကြားခဲ့ပါတယ်။အာချေးဒေသကနေကတော့ရိုဟင်ဂျာတွေစီးလာတဲ့ဆက်လေကိုပင်လယ်ထဲအတင်းပြန်လွတ်မယ်လို့ချင်းချောက်နေကြောင်း AFP သတင်းမှာဖော်ပြပါတယ်။သူတွားရောက်ချိန်မှာရိုဟင်ဂျာတွေဟာကမ်းခြေကိုရောက်နေကြပြီလို့အာချေးဒေသလေမွေလီရွာတကြီးဒိုဖာဖတ်လီရဲ့အပြောကို AFP သတင်းမှာကိုကားဖော်ပြပါတယ်အမျိုးသမီးကလေးငယ်နဲ့အရွယ်ရောက်ပြီးအမျိုးသားတွေအပါအဝင်စုစုပေါင်း139ယောက်လို့ပြောပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယွန်ယွန်နစ်ဆီယာရဲ့စီးရင်အရာအင်ဒိုနီးရှားနိုင်ငံကိုရိုဟင်ဂျာတွေစတင်ရောက်ရှိတဲ့2015ခုနှစ်ကစလို့အများဆုံးအဖြစ်ပြီးခဲ့တဲ့နိုဝင်ဘာလမှာရိုဟင်ဂျာ1000ကျော်ရောက်ရှိလာပြီးအခုဒင်းစင်ဘာလာဆန်းမှာထရောက်လာတာလည်းဖြစ်ပါတယ်တချိန်တည်းမှာပဲပင်လယ်ပြင်မှာဆက်ပြက်ပြီးမျောနေတဲ့ဆက်လီနစီဘော်ကရိုဟင်ဂျာတွေကိုကယ်တင်ဖို့ကုလသမဂ္ဂကဒီကနေ့တောင်းဆိုလိုက်ပါတယ်အန်ဒမန်ပင်လယ်ပြင်မှာမျောနေတဲ့ယာနဲ့ချီတဲ့ရိုဟင်ဂျာတွေကိုနိဆာယာတန်းပြည်တွေကကယ်တင်ပေးကြဖို့ကုလသမဂ္ဂကတောင်းဆိုနေပါတယ်ရရှိတဲ့သတင်းတွေအရလူပေါင်း400လောက်တင်ဆောင်လာတယ်လို့ယူဆရတဲ့အဲ့ဒီဆက်လီနစီကိုအများဆုံးရှာဖွေပြီးဒုက္ခသည်တွေကိုကယ်တင်ပေးဖို့ကုလသမဂ္ဂကတောင်းဆိုတာလည်းဖြစ်ပါတယ်ဒါပေမဲ့ဆက်လီနစီဟာဘယ်နေရာမှာရောက်နေလဲဆိုတာနဲ့သူတို့ဘယ်ကနေထွက်ခွာလာကြတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးဘူးလို့ UNHCR ကပြောပါတယ်ခင်ဗျာ
။တောင်ကိုရီးယားရဲ့ပထမဆုံးစစ်ထောက်လမ်းရေးဂျိုးတူကိုလွှတ်တင်လိုက်ပါပြီ။မြောက်ကိုရီးယားကအခုလွှတ်တင်ပြီးလေးမှဖြစ်လာတာပါ။ကမ္ဘာနဲ့အလှမ်းမဝေးတဲ့အာကာသထဲမှာလှက်ပတ်ထောက်လမ်းမဲ့စစ်ထောက်လမ်းရေးဂျိုးတူတစ်လုံးကိုတောင်ကိုရီးယားကအခုလွှတ်တင်ခဲ့တာပါ။ SpaceX လို့ခေါ်တဲ့အာကာသကုမ္ပဏီရဲ့ Rocket Drone နဲ့တောင်ကိုရီးယားနိုင်ငံလို့ပထမဆုံးစစ်ထောက်လမ်းရေးဂျိုးတူကိုအမေရိကန်ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Vandenberg အာကာသစခန်းကနေတောက်ကြနေကလွှတ်တင်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံကနေထောက်လမ်းရေးဂျိုးတူတစ်လုံးလွှတ်တင်ခဲ့ပြီးသတင်းတစ်ပတ်အကြာမှာတောင်ကိုရီးယားနိုင်ငံကပထမဆုံးကိုယ်ပိုင်စစ်ထောက်လမ်းရေးဂျိုးတူကိုလွှတ်တင်ခဲ့တာပါ။ကမ္ဘာပတ်လမ်းကြောင်းနဲ့လွှတ်တင်ပြီးတနအီကျော်အကြာမှာမြေပြင်အာကာသစခန်းနဲ့အအောင်မြင်မြင်ဆက်သွယ်လုပ်နိုင်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကထုတ်ပြန်ပါတယ်။အန်ရရှိလာရင်အလင်းအမြန်တတိပေးနိုင်မဲ့အသေးစားဂျိုတူစနစ်တွေကိုလည်းတီထွင်ထုတ်လုပ်နေတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားထက်သာအောင်ကိုရိုင်းထောက်လန်းနိုင်စွမ်းကိုအကောင်းဆုံးဖြစ်အောင်ကြိုးစားသွားမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနဲ့ပတ်သက်တဲ့ထောက်လန်းအချက်လက်တွေအမေရိကန်ထောက်လန်းဂျိုတူတွေကိုအားကိုးနေကြရတာဖြစ်ပြီးအခုမှပထမဆုံးကိုရိုင်းစစ်ထောက်လန်းဂျိုတူကိုလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။အိန္ဒိယမြောက်ကိုရီးယားနိုင်ငံချင်းချောက်ရန်ကြီးမားနေချိန်မှာတောင်ကိုရီးယားကအခုလိုလွှတ်တင်လိုက်တာဖြစ်ပါတယ်ခင်ဗျာ VOA American သံရဲ့စနေညနောက်ဆုံးအထူးခြားဆုံးသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြပါမြန်မာနိုင်ငံမှာတက်နေတဲ့ဓာတ်ဆီဈေးနဲ့နောက်ဆက်တွဲကြရပါမြန်မာနိုင်ငံမှာ73စီတင်သွင်းသူတွေအတွက်သတ်မှတ်ဒေါ်လာလဲနှုန်းကိုစစ်ကောင်စီကရုတ်တရက်အပြောင်းလဲလွှတ်လိုက်ပြီးနောက်မနေ့ကစပြီးဓာတ်ဆီဈေးတွေရုတ်တရက်ခုန်တက်သွားပါတယ်။မနေ့ထက်ကကန့်သက်လာတဲ့ဒေါ်လာဈေးနှုန်းအမျိုးမျိုးကြောင့်ဈေးကွက်ထိခိုက်ပြီးနိုင်ငံခြားဝင်ငွေနည်းလာခြင်းဓာတ်ဆီတင်သွင်းသူတွေအတွက်ဒီဒေါ်လာလဲနှုန်းဖြတ်သိမ်းပြီးအပြင်ပေါက်ဈေးအတိုင်းလွှတ်ပေးလိုက်လို့ဓာတ်ဆီဈေးတွေထိုးတက်ကုန်တာလို့ထောက်ပြကြပါတယ်။စက်မှုဇုံတွေအတွက်လည်း73စီခွဲတန်းတွေမရောပြီတော့ဘူးလို့ပြောထားတဲ့အတွက်ပိုအခက်ကြုံနိုင်တာကိုကျွန်တော်ပဲပြောပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဓာတ်ဆီအမျိုးအစား octane 92နဲ့ 95 က15ရာခိုင်နှုန်းဖြင့်ကျပ်340ဝန်းကျင်ရန်ကုန်မှာမနေ့ကတက်သွားတာကိုအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကအခုလိုစရှင်းပြပါတယ်
။ဒီကတော့စီမံခန့်ခွဲရေးအုပ်ချုပ်တဲ့လူတွေရဲ့စီမံ hard currency ပေါ့ဝန်မာပေါ့ဒေါ်လာလူအချက်တွေတအားမြင့်တက်သွားတဲ့အပေါ်ဖြစ်လိမ့်မယ်။အခုအဲ့ဒီဝန်မာကိုလိုတော့မထုတ်ပြနိုင်တဲ့အတွက်တော့မလို့ငွေကိုလုတ်ပေးမယ်အဲ subsidy ချုပ်ပေးနေတဲ့ဟာတွေဟာစပ်ပြီးမလုပ်ပြနိုင်လို့သူတရေဖလာတဲ့အချိန်မှာအခုက floating လုပ်လိုက်တဲ့ဆိုတော့ပုံဖြစ်သွားတယ်ဒီကုတ်အပြင်းစည်းကွက်တွေရောင်းရလို့ကြောက်နေတော့ဒုက္ခကြီးတက်သွားတာအဲ့ဒါမျိုးတက်သွားလို့ဆောက်ပါရတော့
အခုလိုဖြစ်ရခြင်းရဲ့အကြောင်းရင်းကိုလည်း American အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေက
အခြေခံအကြောင်းတရားတွေအများကြီးရှိပါတယ်ခင်ဗျ သူတို့အာဏာသိမ်းပြီးတဲ့အချိန်ကစပြီးတော့မှနိုင်ငံညောင်းကြီးကနှဲသွားတဲ့အခါမှာဘူဘန်ကနေပြီးတော့မှနိုင်ငံညောင်းကြီးလင်းနှုံးကိုဝင်ရောက်ဆွတ်ဖက်တာကစတဲ့ပြဿနာပဲဗျဒီပြဿနာဟာအခြေခံအကြောင်းတွေမှာနံပါတ်1ပြဿနာပဲနောက်တစ်ခါ MTV နဲ့ MICB ကိုပိတ်ဆို့မှုတွေအထူးသဖြင့်တော့ထပ်ပြီးမှပြင်းထန်တဲ့ပိတ်ဆို့မှုအဖြစ်နဲ့ MOG ကိုထပ်ပိတ်ဆို့တဲ့အခါမှာစကားစတဲ့နိုင်ငံသားကိုသိရှားပါတဲ့အခါမှာခုနမီလီယံလေးပင်းနဲ့ပြဿနာတွေဖြစ်တော့နိုင်ငံသားအံငွေရှားတဲ့အထူးသဖြင့်တော့မြောက်ပိုင်းညီနောင်သုံးဘွဲ့ကစလိုက်တဲ့နော် 1027 စစ်စင်ရေးကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်မှုကလည်းပြတ်သွားတယ်အနောက်ပိုင်းချင်းဘက်ကသွားတဲ့အိန္ဒိယလည်းပြတ်ပြီးတောင်ပိုင်းကမြောက်ဒီဖျားသုံးစုလမ်းကြောင်းလည်းတိုက်ပွဲတွေဖြစ်တဲ့အပြင်ကနေ့ဆိုရင်ကော့ဂရိတ်မှာတိုက်ပွဲတွေပြင်းထန်ဒီလမ်းကြောင်းကရတဲ့နိုင်ငံညာငွေတွေဟာစကစအတွက်အရှိုက်ကိုထိတဲ့အတွက်ကြောင့်မလို့နိုင်ငံညာငွေရှားပါတဲ့အကြောင်းတရားတွေဆုံလာတဲ့အခါမှာလောင်စာစီပြပတင်သွင်းရတဲ့ short date တွေဖြစ်တဲ့ပြဿနာဟာအခုနော်လောင်စာစီစင်းတို့အဆမတန်တက်တာပါပဲခင်ဗျ
ဒီနေ့ရန်ကုန်ကတက်စီဆိုင်တချို့အခြေအနေကိုတော့အမည်မဖော်လိုတဲ့မြို့နယ်တူက
ပြည်သူတွေအနေနဲ့ကတော့ panic ဖြစ်ပြီးတော့တက်စီရောင်းတဲ့ဆိုင်တွေမှာတန်းစီဝယ်ယူနေကြတာတွေရှိလာတယ်ဗျ။အခုချိန်မှာတချို့တွေကကြတော့လဲကြိုလောင်ထားလို့ဒီတက်စီဝယ်ယူနိုင်မှုလုံးဝပြတ်သွားမှာကိုကြောက်နေကြတာတချို့နောက်ပိုင်းမှာတခြားဆိုင်တွေအယောင်ပိတ်ပြီးတော့မှောင်ကိုစီးကကနေပြီးတော့တဆင့်စမတန်စီးပြီးတော့ဝယ်ရမှာကိုကြောက်နေရတာတချို့စိတ်ပူနေကြတာကတော့အမျိုးမျိုးရှိကြတယ်ပေါ့နော်။တချို့ပြည်သူတွေအနေနဲ့ဆိုရင်လဲကုန်စည်နှုန်းတွေပိုင်းပေါ့နော်။သူတွေနေစဉ်ဘဝကိုဆွေးရရဲခတ်မှုတွေကြုံလာမှာကိုလဲပူပန်နေကြတာဗျ။ခုလက်ရှိရမြင်သားရဲ့ချက်အနေနဲ့ဆိုလို့ရှိရင်တက်စီတွေနှားတဲ့အခါမှာဈေးပုံပေးရတဲ့ခြေနေတွေရှိလာတယ်။တက်စီသမားတော်များများပေါဝင်ပေါ့နော်။ပီတရီချို့ဆိုရင်လည်းဒီစီပန့်ဆိုင်ရဲ့အရှိမှာပေါ့နော်။အရင်ညရရဆာလို့ရှိရင်အများအပြားတန်းစီနေရတော့ဒီနေ့မနက်မှာကျွန်တော်မြင်လာရတယ်ပေါ့နော်။ဆိုတော့နောက်ဆုံးနေ့ဒီတစ်ဖက်ကကြည့်လို့ရှိရင်ပေါ့နော်။လက်ရှိရှိနေတဲ့ခီးတွလာဈေးတွေ၊ကုန်စည်နှုန်းမြင့်တက်မှုတွေနဲ့ရှင်ရင်တခြားတစ်ဖက်ကအခြေခံလေပန်းစားပီတရီရနေတဲ့ဝင်ငွေတွေကလောက်မှမရှိတော့တာကိုတနည်းတခြားပို့ပို့ပြီးတော့တိတိတလာမြင်လာရတာကိုတွေ့ရမှာဖြစ်တယ်ခင်ဗျ
။ဒါအပြင်မန္တလေးမြို့ကန်တယောက်ကလည်းဒီစီစေးတက်တာနဲ့ပတ်သက်လို့အခုလိုရှင်းပြပါဗျ
။မန္တလေးမှာစီစေးတွေက300လောက်တက်သွားတယ်ပေါ့နော်။အခုချိန်ထိတော့ဒီကားတွေဆိုင်ငယ်တွေကစီဖြစ်ရတာအရင်ကြီးမခတ်သေးဘူး။စီဆိုင်တွေကဒီကားတွေဆိုင်ငယ်နဲ့လာရင်တော့စိုက်တလောက်ပြည့်ဖြည့်လို့ရတယ်။ဒါပေမဲ့ပုံးနဲ့ပလင်းနေနေဆိုရင်တော့ရောင်းမပေးဘူးပေါ့နော်။တချို့ဆိုင်တွေကကျတော့လည်းပိတ်ထားတာတွေ့ရဲ။အဲသူတို့ပြောတာကတော့သူတို့ဒီစီပြတ်သွားတဲ့အချိန်နဲ့ဒီစီရောက်တဲ့အချိန်အလင်းမမီဘူးပေါ့နော်။တချို့ဆိုင်တွေမှာကျတော့လည်းဒီ92ဝယ်လို့မရဘူး။အဲတက်စီတွေတက်ပို့ပြီးတက်မှာစိုးတယ်ပေါ့နော်စိုးတဲ့အတွက်ကြောင့်တချို့တွေကလည်းစီတွေနည်းနည်းဝဲစုရရှိရပေါ့နော်အပြည့်ဖြည့်ထားရပိုင်းရှိရတက်စီတွေတက်ပို့တက်မှာစိုးတယ်ဘာလို့လဲဆိုတော့ဒီမှာမီးရလည်းမမှန်ဘူးပေါ့နော်မီးမလာတဲ့အချိန်ဆိုရင်ဒီလိုမီးဆက်ပဲအကူနေရဆိုတော့လေ
တစ်ချိန်တည်းမှာစက်မှုစုံတွေဘက်မှာလည်းဆက်ဖြစ်လာနေတာကိုကြည်တွင်းစီးပွားရေးလုပ်ငန်းရှင်က
ရင်းနှီးတော့သူတို့ကတော့ထုတ်ပုံလုံး exporter ကြီးကနေပြီးတော့သူတို့က1100နဲ့ဝယ်90ရင်းလုံးဝယ်တာကို export ban ရပြီးတော့အချို့ဟာ2150လုံးနဲ့ဝယ်တယ်အချို့ဟာ2940နဲ့မက်ချင်ဆိုပြီးတော့သူကမက်ရှုပ်ပြီးတော့ပြန်ရောင်းပြီးရပေါ့နော်ဒါပေမဲ့တကယ်လက်ပြီးအပြင်မှာလည်းအဲ့ဟာနဲ့ပြီးတော့သူတို့စက်မှုစုံတွေမှာရလိုအပ်တဲ့ဟာတွေကိုသူကလိုအပ်တဲ့လောက်ကို UNFCCC ရဲ့တစ်စက်ပြန်တင်ရတယ်ကျွန်တော် NPTA ဆိုရက်စက်တုံးစီပြင်ပြင်ရောင်းချပြန်ပြီးပြင်ပြင်ပြန်တင်ပြီးတော့သူကစီစဉ်ပြီးတော့စက်မှုစုံတွေချပေးပါတယ်အခုအဲ့ဟာကိုသူတို့မချပြီးတော့ဘူးပြောလိုက်မှာအစီအစဉ်ပြချက်ရဖြစ်လာတယ်ဆိုတဲ့အချိန်မှာအဲ့ဈေးကွက်တိုင်းမှာကော့ကိုတွင်းရပါဆိုဖြစ်မှမဖြစ်နိုင်တာကြီးစက်မှုစုံကသူ့အတူကွန်ထရိုးလုပ်တဲ့လုပ်ငန်းမလုပ်တာလေးတက်စီတွင်းတဲ့လူကတက်စီပဲတွင်းမှာပေါ့ကြောအခုအဲ့မှာလုံးပြကြီးဖြစ်လာတဲ့အချိန်မှာ short ဖြစ်သွားပြီးတော့ဈေးလုံးကြီးကဈေးကွက်ပေါ့ဈေးတိုင်းမှာလုံးပြဖြစ်သွားကော့ဒီစီထုတ်လုပ်တဲ့ဈေးတရားပြအများကြီးထပ်ထွက်သွားပါလေအစရိုင်းနဲ့30ရိုင်းနဲ့ဖြစ်လာမယ်နောက်ပြီးတော့ transportation တွေပြဆောင်တဲ့ဈေးတွေတက်လာမယ်အဲ့ဈေးတွေကအားလုံးကတော့အခြေခံကွန်ဈေးလုံးကြီးအကုန်တက်သွားမယ်လို့ပြောရှိပါတယ်
တကယ်တော့ဒေါ်လာငွေထိန်းချုပ်မှုစူးစမ်းခဲ့တာကနေနောက်ဆုံးဒေါ်လာငွေရှားပါမှုကြုံလာခြင်းစစ်ပွဲတွေနဲ့အွန်လိုင်းဒေလဲမှုစစ်ပွဲလုပ်ငန်းတွေနှိမ်နှင်းမှုတွေအောက်မှာအခြေအနေပိုဆိုးလာမှာကိုလည်းအများစိုးရိမ်နေတယ်လို့စောင့်ကြည့်အကဲခတ်တွေကပြောနေကြပါတယ
်။ဓာတ်ဆီဈေးတက်ခရက်ကိုပြောပြခဲ့တာပါ။စနေညသတင်းပေးပို့ချက်အပြီးအခုတော့အပတ်စဉ်ခဏတွေအလှည့်ပါ။အရင်ဆုံးတော့မြန်မာနိုင်ငံတခွန်းကလူခွင့်အခြေအနေတွေကိုပြောထားတဲ့တို့တန်အစီအစဉ်ပါ။ဒီတစ်ပတ်တော့ညတာမှုမရှိတဲ့ခုံရုံးတွေမှာတရားစီရင်ခံရသူတွေဘဝပါမြန်မာနိုင်ငံမှာနိုင်ငံရေးနဲ့ဆက်နွယ်တဲ့တရားစွဲခံရသူအများစုဟာဥပဒေအရပေးထားတဲ့အခွင့်အရေးတွေနဲ့အညီမျက်မျက်တတခုခံခြေပခွင့်မရကြပါဘူးအထူးသဖြင့်စေရုပ်ချုပ်ရေးထုတ်ပြန်လာတဲ့မြို့နယ်တွေမှာတစ်ဖက်သက်တရားစီရင်ခံမှုတွေရှိနေတယ်လို့ Frontier မြန်မာပြောပြပေးပါအောင်ဖြန
့်ဘာကွာလဲဆိုတော့စစ်ခုံရုံးမှာဘာမှခုခံခြေပခွင့်မရပါဘူးအရက်ဖက်ရုံမှာတော့ခုခံချေသားဝင်ရပါတယ
်။ဒီလိုတရားမှလည်းသူတို့ချေသားဝင်မရှိဘူး။
ဒ
1962ခုနှစ်မှာစစ်တပ်အာဏာသိမ်းလိုက်ခရဲကမြန်မာနိုင်ငံရဲ့တရားရေးစနစ်ဟာဥပဒေလုံထုံးလုံနည်းအရဆောင်ရွက်မှုတွေနဲ့ဆွဆွဲခံရသူတွေရဲ့ခုခံခြေပခွင့်တွေမှာဘယ်တော့မှကောင်းမွန်မြန်မာတဲ့အဆင့်သတ်မှတ်မခံခဲ့ရပါဘူး။ဒါပေမဲ့အခုကတော့ကမ္ဘာပေါ်မှာအဆိုးဆုံးအနေအထားကိုတရားဝင်ရောက်ရှိနေပါပြီ။စေုပ်ချုပ်ရေးဧရိယာတွေဟာပို့ပြီးတော့များလာပြီးအဲ့ဒီနေရာတွေမှာဖမ်းဆီးပြစ်ဒဏ်ချခံရတဲ့သူတွေဟာဘယ်အခွင့်အရေးကိုမှလုံးဝမရရှိနေပါဘူး
။ဟာ
မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲ့ကပံ့ပိုးပေးထားတာဖြစ်ပါတယ်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတော့ကဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ဒီလိုတရားမှလေသူကချိန်ဝတ်မရှိဘူးကြာအမှန်ဆုံးချင်းဂျွန်ဘယ်နေဘယ်နေရောထုံမယ်။သူတို့ဒီထွက်တာထွက်ပြရမှာပေါ့ဆက်တယ်ပြရမှာပေါ့ဒီဘုံနံပါတ်နဲ့ဆက်သွယ်ပြရမယ်ဟုတ်လားမိရဘုံနံပါတ်ကိုသူကဘုံနံပါတ်ဖုန်းလိုက်ပြီတခုဆက်သွယ်ပြရမှာလို့ဒီနေ့ရုံးထုတ်မယ်ဒါလို့ရာကြီးလို့လည်းရတာပေါ့ရုံးထုတ်မယ်ဆိုလို့ရှိရင်ပြောလို့ရှိရင်ဘယ်လိုဖြစ်လာလဲဒါလို့ရှိရင်ရုံးထုတ်ကလေးကသူဘယ်လိုထုတ်လဲဒါဘာပုံမှလဲသူတက်ပြီးပါရဲ့ဘာမှမသတင်းမရဘူးလို့ဒီတိုင်းချလိုက်ပါလေ
ဒေါ်ကြီးအေးကသူသားရဲ့အမှုနဲ့ပတ်သက်လို့မိန်းချပြီးနှစ်လကြာမှအတီးခဲ့ရတာပါသူသားကိုစေယုတ်ချုပ်ရေးဥပဒေအရစစ်ခုံရုံတစ်ခုကအမိန့်ချခဲ့တာဖြစ်တာကြောင့်တရားခွင်ကိုလည်းသူမသွားနိုင်ခဲ့ပါဘူးသူသားဖြစ်သူကိုသားကြီးကအသက်30ကျော်အရွယ်ပါသူက2021ခုနှစ်စစ်အာဏာသိမ်းပြီးနောက်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်ဒါပေမဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းချိန်မှာတော့သူ့လုပ်ငန်းခွင်ကိုပြန်ဝင်ခဲ့ပါတယ်ဒီလိုနဲ့ဒီနှစ်အစောပိုင်းမှာသူအပြင်သွားနေတော့အဖမ်းခံလိုက်ရပါတယ်စစ်ကောင်စီအဖွဲ့ဝင်တွေဟာသူတို့မိသားစုနေထိုင်တဲ့နေအိမ်ကိုရှာဖွေခဲ့ပြီးတနက်တလက်နဲ့ကြီးကားအင်းကြီးရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒေါ်ကြည်အေးကတော့အခမ်းမရှိတဲ့သူတို့အိမ်မှာဒီလိုပစ္စည်းတွေဝှက်ထားဖို့ဆိုတာမဖြစ်နိုင်ဘူးလို့ပြောပါတယ
်။တနက်နေ့ကြီးကားအင်းကြီးနဲ့မိရဲလို့သူကပြောတာ။အလားပါတယ်လို့ပြောတာလေ။တယောက်မှမသိ၊တယောက်မှမသိတာ။တယောက်တွေ့လည်းမတွေ့ဘူး၊သူတို့လည်းမသိဘူး။ဘာမှတစ်တည်းအိမ်မလေးဟိုရှိရုပ်ရှိချက်ဟိုလည်းပြမှာခန်းလိုက်ကြည့်တာမဟုတ်ဘူးလေဖျားစင်ရှိချက်အိမ်ကသူ့ပြလည်းမကြည့်မှတော့ပြောမှာပေါ့မဟုတ်ဘူးလားကြည့်မှတော့အဲထားခံလို့မဖျားမှမကြည့်ဘူး
ဖန်စီခံရပြီးတဲ့နောက်ရသက်တစ်ပတ်အနည်းငယ်အကြာမှာကိုသားကြီးတယောက်မိသားစုနဲ့ခဏဆက်သွယ်ရခဲ့ပြီးနောက်ပိုင်းမှာတော့လားနဲ့ချီအောင်သတင်းဆနာပျောက်သွားခဲ့ပါတယ်နောက်ဆုံးမှာတော့ကိုသားကြီးကမိသားစုစီကိုစားတဆောင်ကြံဖန်ပြီးပို့လိုက်ပါတယ်ဒါကသူ့ကိုထောင်တသက်အမိန့်ချလိုက်တဲ့အကြောင်းအသိပေးစာပါသူ့ကိုအကြံဖတ်မှုနဲ့ဆက်ဆက်တဲ့လက်နက်ခဲယမ်းတွေလက်ဝဲတွေ့ရှိတဲ့အတွက်အကြံဖတ်မှုတိုက်ဖြတ်ရေးဥပဒေပုံမှ58ခန်းငယ်အပါအဝင်ပုံမှ3ခုနဲ့ပြစ်ဒဏ်ချလိုက်ပါတယ်မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာရဲ့စည်ရင်းစရာတွေအရလက်ရှိမြန်မာနိုင်ငံကမြို့နယ်55မြို့နယ်ကိုစေုပ်ချုပ်ရေးကြီးညာထားတယ်လို့သိရပါတယ်အဲ့ဒီမြို့နယ်တွေထဲမှာအုပ်ချုပ်ရေးလုံခြုံရေးနဲ့တရားစီရင်လုပ်ငန်းတွေကိုစစ်တပ်ကချုပ်ကိုင်ထားပါဗျ။အဲ့ဒီမြို့နယ်တွေကဖမ်းဆီးခံထားရသူတွေကိုစစ်ခုံရုံးကပဲတကားပိတ်စစ်ဆေးကြားနာတာဖြစ်ပါဗျ။အဲ့ဒီစစ်ခုံရုံးတွေမှာခုခံခြေပဖို့ရှေ့နေငှားရမ်းငွေမရှိတဲ့အပြင်အယူခံလည်းတင်လို့မရဘူးလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း ABB ရဲ့တာဝန်ရှိသူတယောက်ကပြောပါဗ
ျ။ဘာကွာလဲဆိုတော့စစ်ခုံရုံးမှာဘာမှခုခံခြေပခွင့်မရပါဘူး။အရက်ဖက်ယုံမှာတော့ခုခံခြေပခွင့်ရပါတယ်။အရက်ဖက်ယုံတွေကတော့အထက်ယုံအစင်းစင်းကိုအယူခံခွင့်ရှိပါတယ်။ဥပမာပြောရလို့ရှိရင်မြို့နယ်တရားရုံးကနေပြီးတော့အမိန့်ချလိုက်လို့ရှိရင်ခရိုင်တရားရုံးအတိုင်းနောက်ပြောင်စုတရားလွှတ်တော်အစင်းစင်းကိုအယူခံခွင့်ရှိပါတယ
်။ကိုရဲသူကလည်းဥပဒေအရခုခံခြေပခွင့်မရတဲ့စေုပ်ချုပ်ရေးနယ်မြေမှာဖမ်းဆီးပြီးပြစ်ဒဏ်ချမှတ်ခံထားရသူပါ။သူ့ကိုအများပြည်သူထိတ်လန့်စေမှုဒါမှမဟုတ်တရင်မှာဖြန့်ချီမှုနဲ့ပတ်သက်တဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ပုံမှ905ကကြီးအပါအဝင်ပုံမှ3ခုနဲ့ထောင်နဲ့အနည်း20ချထားတာပါသူ့အမေနဲ့ညီကိုမောင်နှမတွေဟာအခြားဒေသတစ်ခုမှာနေထိုင်ကြတာဖြစ်ပြီးသူ့အမှုနဲ့ပြစ်ဒဏ်ချမှတ်တာတွေအကြောင်းသိမသိသူတွေပါသူ့တငယ်ချင်းကိုလင်းဟန်ကကိုရဲသူနဲ့သူ့မိသားစုကိုကူညီပေးနေတာပါသူကကိုရဲသူဒီလိုပြစ်ဒဏ်ချမှတ်ခံလိုက်ရတာကိုသူ့မိသားစုရောသူ့လို့ဖော်ကင်မဲ့တွေကပါယူကျုံမရဖြစ်ရတယ်လို့ပြောပါတယ
်သူဖမ်းခံရတဲ့အတွက်သူ့ရဲ့မိသားစုကတော့ကြီးမားစွာရိုက်ခတ်မှုရှိတယ်သူကဒီမိသားစုကိုထောက်ပံ့နေတဲ့သူတယောက်ဖြစ်တယ်မိသားစုမှာသူဒီရှေ့ကနေမမမရက်တည်ပြီးတော့မိသားစုအတွက်ရှာဖွေလုပ်ကြွေးနေရတဲ့တားတယောက်ဖြစ်တယ်ဆိုလို့ကျွန်တော်တို့သိထားတယ်အ မိသားစုတင်သားမကသူ့ရဲ့နီးနားမှာရှိတဲ့သူ့ရဲ့လက်ခုပ်ကိုင်ဖက်တွေအတွက်လည်းသူကအားကိုးစရာကောင်းတဲ့ဒီစီနီယာတယောက်ဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်သူ့မိသားစုလည်းအစဉ်မပြေဘူးဝင်နေကြုံတွေ့ရတယ်ဟိုတစ်ဖက်မှာလည်းသူ့ရဲ့လက်ခုပ်ကိုင်ဖက်တွေမှာလည်းဒီသူ့လိုမျိုးဟိုအားကိုးရတဲ့သူ့လိုမျိုးဟိုလက်ခုပ်ကိုင်မကောင်းတယောက်ဆုံးရှုံးရတဲ့အနေအထားဖြစ်ပါတယ်
ဒီစစ်ကုံရုံးတွေကအပြည်ပြည်ဆိုင်ရာလူခွင့်ရင်ကြီးညာစာရန်အပိုက်30နဲ့17မှာတံမိုးထားဖော်ပြထားတဲ့လူတိုင်းဒီလွတ်လပ်ပြီးပတ်မလိုက်သောတရားရုံးတော်ဤလူများရှိမှောက်တွေမျှတစွာကြားနာဆက်ဆီခြင်းကိုတူညီစွာခံစားပိုင်ခွင့်ရှိသည်ဆိုတာနဲ့ဆွဆွဲခံရသောပြစ်မှုတွေခုခံခြေပနိုင်ရန်လူဝတ်သောအခွင့်အရေးများပေးရမည်ဆိုတဲ့အခြေခံအခွင့်အရေးတွေကိုအများကြီးချိုးဖောက်နေတာပါ။အရက်ဖက်တရားရုံးတွေမှာတော့ရှေ့နေတယောက်ဟာဖမ်းဆီးခံထားရသူနဲ့မိသားစုကြားမှာကြားခံအဆက်အသွယ်အနေနဲ့မကြာခဏဆောင်ရွက်ပေးရပါတယ်။ပြီးတော့မိသားစုတွေကအရက်ဖက်တရားရုံးတွေကအမှုဆက်ဆီးတဲ့တရားခွင်တွေကိုလည်းတက်ရောက်နိုင်ပြီးတော့သူတို့ချစ်ရတဲ့မိသားစုဝင်ကိုတွေ့ခွင့်ရကြပါတယ်။ဒါပေမဲ့ဒီခွင့်ရေးကိုစစ်ခုံရုံးမှာအမိန့်ချခံခဲ့ရတဲ့သူတွေရဲ့မိသားစုတွေတော့မရပါဘူး။စစ်ခုံရုံးမှာရုံးငိမ့်တစ်ခုတည်းနဲ့တခါတည်းအမိန့်ချပြီးတော့ COVID-19 ရောဂါပြန့်နှံ့ဖြစ်ပွားချိန်ကစလို့စစ်ကောင်စီအာဏာပိုင်တွေထောင်ဝင်စာပြန်တွေ့ခွင့်ပေးခဲ့တဲ့ဒီနှစ်အောက်တိုဘာလမတိုင်ခင်အထိဘယ်ကျင်းသားကိုမှထောင်ဝင်စာတွေ့ခွင့်မပြုခဲ့ပါဘူး။ဒေါ်ကြည်အေးဟာသူ့သားကိုဖမ်းမခံရခင်ကတည်းကမတွေ့ခဲ့ရတာပါ။ပြီးတော့သူသားဟာအိဆိုင်ဘွေဘိုးရှိသူတယောက်ဖြစ်တာကြောင့်ထောင်ထဲရောက်နေတဲ့သူသားရဲ့ကျန်းမာရေးအခြေအနေကိုသူစိုးရိမ်နေပါတယ
်။စိုးရိမ်တော့စိုးရိမ်နေဆိုတော့ကျန်းမာရေးမကောင်းတာရော။နောက်ကူကလည်းလူအေး၊စကားလည်းနေတယ်လူအေးတော့တော့ကဘာမှမသိဘူး။သူကအစာအုံးနဲ့အစာအိမ်လည်းမကောင်းဘူး။ခဏခဏဖျားတက်တယ်အဲ့လိုစာစာလေးခဏခဏဝင်ဖြစ်တတ်တယ်ဟိုဘုံဘုံဝင်အောင်ဖြစ်တတ်တယ်ဆိုတာအဲ့
စစ်တပ်ကအာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံမှာရပ်ဖက်တရားရုံးတွေကစီရင်ချက်ချတာလဲတရားမျှတမှုမရှိတော့ပါဘူးမပန်းမွင်းကတော့အာဏာမသိမ်းခင်ကတရားလွှတ်တော်ရှေ့နေအဖြစ်လောက်ကန်ခဲ့တဲ့သူတယောက်ဖြစ်ပါတယ
်အုတ်ချုပ်ကြီးမန်နိုင်ပြီးတရားစီရင်ရေးဘုံမှာလာပြီးတော့လုံးဝလွှမ်းမိုးလွှမ်းမိုးထားတယ်ပေါ့နော်တရားစီရင်မန်နိုင်ပြီးလုံးဝလွတ်လွတ်လပ်လပ်မရှိဘူးဥပဒေတွေသူတို့ပြင်ဆင်နေပြထန်းနေအဲ့ဒါတွေဒီတချို့ဟာတွေဆိုရင်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပေးထားတဲ့နိုင်ငံသားတွေရဲ့အသည့်အခွင့်အရေးတောင်မှသူကကန့်တက်ထားတာအများကြီးပဲလွတ်လပ်စွာတရားစီရင်ပိုင်ခွင့်ဆိုတာလုံးဝမရှိဘူးတရားသူကြီးတွေဒီအဒီအမှုကိုဆဆွဲကနေကွာဘယ်နှစ်နှစ်ချရမလဲဆိုတဲ့အမိန့်အရသူတို့ကတရားသူကြီးရဲ့အမိန့်ချမှတ်ရတယ
် World Justice Project ကနှစ်စဉ်နှစ်တိုင်းနိုင်ငံအသီးသီးရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာအဆင့်သတ်မှတ်ချက်တွေကိုထုတ်ပြန်ပါတယ်။အဲ့ဒီထဲကအခြေခံခွင့်ရရရှိမှုဆိုင်ရာအဆင့်သတ်မှတ်ချက်အရနိုင်ငံပေါင်း142နိုင်ငံရှိရတဲ့မှာမြန်မာနိုင်ငံဟာအဆင့်142မှာရှိနေပါတယ်။အောက်မှာတော့အဆိုးဆုံးဖြစ်တဲ့အီရန်တနိုင်ငံသာကျန်တော့တာပါ။တရားစီရင်ရေးပိုင်းမှာလည်းဥပဒေလုံထုံးလုံနည်းတွေနဲ့အညီလိုက်နာဆောင်ရွက်ဖို့ပြက်ကွက်တာနဲ့တရားစွဲခံထားရတဲ့သူတွေရဲ့အခွင့်အရေးတွေကိုဖောက်ပြက်တာတွေကြောင့်142နိုင်ငံရှိတဲ့ဇယားရဲ့ဟိုးအောက်ဆုံးက142မှာရှိနေပါတယ်။စစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်ကျော်ပါပြီ။ ABPS စီရင်စရာတွေရာအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြောင်းကြားချက်နဲ့စစ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားသူ2000ကျော်ရှိပါတယ်။အဲဒီသူတွေကိုစစ်တပ်ကလွှမ်းမိုးထားတဲ့တရားစီရင်ရေးစနစ်အောက်မှာရှိတဲ့အရက်ဖက်တရားရုံးတွေနဲ့စစ်ခုံရုံးတွေကပဲစီရင်ချက်ချခဲ့တာပါ။ကုသားကြီးကတော့ထောင်တသက်ပြည်ထန်ချမှတ်ခံနေရပါတယ်။သူမိကတော့တရားမျှတမှုလွတ်လပ်မှုဒါမှမဟုတ်ဥပဒေအရခုခံခြေပါခွင့်မရှိတဲ့တရားခွင်တွေကနေကိုသားကြီးနဲ့တခြားသူတွေကိုပြစ်ဒဏ်ချမှတ်ခဲ့တဲ့စစ်အာဏာရှင်ပြုတ်ကြဖို့ဆူတောင်းနေပါတယ်။ည
လင်းချက်ရှိတဲ့တော့ညလင်းချက်ကတော့ဒီစစ်ဆိုးရအာဏာပြုတ်ချမှာပဲပြီးပါလိမ့်စစ်ဆိုးရအာဏာပြုတ်ချလို့ဟိုဆိုးရတက်မှာလို့ရမယ်လေ။အဲဒီညာနေနဲ့ပြုတ်မှာအလုံးလေးငြိမ့်အိမ်မှာဒီဒီကိစ္စနဲ့တော့ပြန်လာရင်ကိုရီးယားကကိုမှုကိုမှုလည်းမဟုတ်ဘူး။ဝရင်းမှုလည်းမဟုတ်ဘူးဟုတ်လား။နိုင်ငံတော်ကိုကိုနိုင်ငံတော်ဆိုကိုလူမျိုးနဲ့ကိုပြည်သူကိုကကာကွယ်တဲ့အမှုလေ။တန်ဖိုးတဲ့မှုလေ။ဟုတ်။အာမှုမှမဟုတ်ဘူး။ဒီကနည်းနည်းပြုတ်သွားဖို့ပဲကောင်းတော့။ငွေပြုတ်သွားလို့ရှိရင်လည်းအေးပါလေ
။ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ညတာမှုမရှိတဲ့ခုံရုံး Freddie ရမှာပြောပြခဲ့တာပါ။အခုတော့လူခွင့်ရေးဒီမိုကရေစီနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတည်ထောင်ညာနှစ်ခုလက်နက်ကင်လှုပ်ရှားမှုကိုတမိုင်းနဲ့နှက်ရှင်သုံးသက်ထားတာကိုဥတ္တမောင်တန်ကမြမရေးသုံးသက်သူဒေါက်တာလှကျော်စောကိုမေးမြန်းထားပါတယ်ခင်ဗျာ
။ဘဝပြည်ကွန်မြူနတီပါတီအား1948မတ်လ28ကစပြီးလက်နက်ကင်တော်လာရေးခီကိုစောင့်ရတာဆိုတော့တမိုင်းတွေ့ကြုံအတော်ကြီးကြီးမားမားရှိတဲ့ပါတီဖြစ်ပါတယ်။2021အာဏာသိမ်းပြီးတော့အနေနဲ့အရရအထူးသဖြင့်ချင်းစကိုင်းမကွေးကြားလိုဒေသတွေမှာပြည်သူလူထုကလက်နဲ့ဆွဲကြိုက်သဘုံထားကြတာပြည်ပရောင်မြန်မာတွေကကမ္ဘာသတင်းမီဒီယာနဲ့တန်တမန်လောကမှာပါအော်အာယုံစိုက်ခံရပါတယ်တစ်တုံညာနှစ်ခုကအဲ့ဒီအရှိဟုန်ကိုထပ်ပြီးတော့တိုးမြင့်လိုက်တာပဲဖြစ်ပါတယ်ဒီအရှိဟုန်ကရန်ကုန်စိုးရလို့ပြောတဲ့တမိုင်းကာလရှင်နေမျိုးကိုရောက်ဖို့တော့လိုပါသေးတယ်ဒီပဒီမဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမရေးသုံးသက်သူတယောက်ဖြစ်တဲ့ဒေါက်တာလှကျော်စောဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကျမကိုဖိတ်ခေါ်တဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဆရာမကဒီမြမတမိုင်းနဲ့နိုင်ငံရေးကိုကျွန်တော်တို့ကိုယ်တိုင်လည်းစိတ်ဝင်စားတယ်เนาะမြမရေးကိုလည်းမျက်ခြေမပြတ်ကြည့်နေတယ်ပြီးတော့ဒီတော်လိုင်းလောက်ခဲ့တယ်လို့လောက်ခဲ့ကြတဲ့ခေါင်းဆောင်ပိုင်းတွေနဲ့လည်းနှိစက်တယ်ဆိုတော့ဒီတမိုင်းဖြတ်တန်းမှုကနေရယူပြီးတော့ပေါ့နော်လက်ရှိလှုပ်ရှားမှုကိုအကျိုးပြုနိုင်ပဲအချက်လေးတွေကိုကျွန်တော်မေးချင်ပါတယ်ခင်ဗျဆိုတော့ပထမဆုံးကျွန်တော်မေးချင်တာကတော့နိုင်ငံရေးသဘောအရကျွန်တော်တို့လက်ရှိကာလမှာအသုံးချနိုင်ပဲအချက်တွေရှိတယ်ဆိုရင်အဓိကကျတဲ့အချက်၃ရပ်ကဘာတွေများဖြစ်နိုင်ပါမလဲဆရာမ
အဗမာပြည်ရဲ့ဒုက္ခအဖုံပုံဟာစေအာနာရှင်စနစ်ကမြဖြားခံနေဆိုတာတပြည်လုံးကလက်ခံသွားပြီเนาะအဲ့ဒါကိုຫນွေဦးတော်လိုင်းကြီးကအပြတ်အသတ်သဘောပေါက်သွားပြီးတဲ့နောက်ထွက်လာတဲ့ကျွေးကြော်တန်ကဖက်ဆစ်စစ်တပ်အမြင့်ဖြတ်ဆိုတာเนาะဒါဟာຫນွေဦးတော်လိုင်းကြီးကပထမဦးဆုံးရလိုက်တဲ့သင်္ကန်းစာတည်းနောက်ဒုတိယတရက်ကဘာလဲဆိုတော့ဒီတဦးကောင်းတယောက်ကောင်းနဲ့เนาะအဲတဖွဲ့ကောင်းနဲ့လုံးလုံးမရဘူးအဲအားလုံးဒီစေအာနာရှင်စနစ်ကိုမကြိုက်တဲ့အဖွဲအစည်းလူပုဂ္ဂိုလ်အမျိုးဘာသာဘာသာမရွေးเนาะအတွေးခေါ်မရွေးဘသူမဆိုပါဝင်နိုင်တဲ့တပေါင်းစုကြီးဖွဲ့ပြီးမှဟန်ချက်ညီညီတိုက်မှဖြစ်နိုင်မယ်ဆိုတာကိုအဲ့ဒါကိုသဘောပေါက်လိုက်ကြတာပဲအဲ့တော့ဒီနှစ်ချက်ဟာเนาะဒါအခုခေတ်ကာလမှာသင်္ကန်းစာယူစရာတစ်ချက်တတိယအချက်ကဘာလဲဆိုတော့အခုကာလမှာတို့သွေးခွဲလို့လဲကျမတို့မကွေးကြတော့เนาะဒါအခုဖြစ်နေတဲ့တိုက်ပွဲတွေကပြပြီသူတို့မှာဖျားယောင်းစရာเนาะလှည့်စားစရာအကြောင်းအရာတွေလည်းမရှိတော့ဘူးဥပမာငိမ့်ညာရေးဆိုပါတော့တောင်းလျှောက်မဆလာခက်တဲ့က1963ခရဲကအဲ့ငိမ့်ညာရေးနဲ့လှည့်စားလာတာအဲ့တော့ဒါတွေကသူတို့ဘက်မှာလုံးဝမရှိတော့ဘဲနဲ့သူတို့မှာတရားဝင်မှုမရှိတော့ဘူးဆိုတဲ့အဲ့အချက်၃ချက်ဟာကျမတို့ဒီကာလရဲ့ထူးခြားချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာမဒီတစ်တုံချာနှစ်ခွန်ရဲ့နောက်မှာဒီတရုတ်ရှိနေတယ်လို့လည်းစစ်ကောင်စီကိုထောက်ခံမှုရတဲ့လူမှုစာမျက်နှာတွေကဆွဆွဲရေးသားကြတာတွေကိုကျွန်တော်တို့တွေ့ရပါတယ်။ပြီးတော့အကြံဖိုင်ဖွံ့ဖြိုးရေးပါတီဝင်တချို့ကလည်းရန်ကုန်တရုတ်တန်ရုံရှိမှာဆန္ဒပြတာတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းယာယီမျိုးသားညီညွတ်ရေးအစိုးရမှာတရုတ်နဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေနဲ့ပါပေါ့နော်ကျွန်တော်တို့ဒီတန်တမာရေးဆက်ဆံရေးတွေရှိနေပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမိုကရေစီအားစုတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကစင်စာတင်တဲ့တသမာရေးဆိုင်ရာအဓိကချက်တွေကတော့ဗားရများဖြစ်မယ်လို့ဆရာမထင်ပါနဲ့ခင်ဗ
ျကျမတို့ဗမာပြည်ကနော်အဲဟိုဘယ်လိုခေါ်မလဲပထဝီနိုင်ငံရေးအရအင်မတန်ကိုအချက်ချာကြတဲ့နေရာလေးမှာရှိတာပါတယ်နော်အဲဟိုနေ့ကဆိုလို့ရှိရင်အင်အားကြီးကမ္ဘာပေါ်မှာလူဦးရေအများဆုံးနဲ့အာရှတိုက်မှာအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့အိန္ဒိယနဲ့အဲတရုတ်ကြားမှာနေခဲ့တာနော်အဲ့တော့ကျမတို့သမိုင်းကိုပြန်ကြည့်ရင်တရုတ်ပြည်မင်းလည်းရှိတယ်ကလကြာမင်းလည်းရှိတယ်ဒါပေမဲ့ကျမတို့ဗမာပြည်သူတွေကကိုယ့်ရဲ့ identity ပေါ့နော်ဗမာပြည်ဆိုတာအကုန်ဗမာလူမျိုးတွေအပါအဝင်ဗမာပြည်တွင်းမှာမိတွင်းနေထိုင်ကြတဲ့လူမျိုးစုတိုင်းရင်းသားအားလုံးပါပါတယ်ကျမတို့ရဲ့ identity ကိုကျမတို့အပြတ်မခံဘူးပြအဲကျမတို့ကိုယ် identity နဲ့ကိုနေနိုင်ခဲ့တဲ့လူမျိုးအဲ့တော့အခုလဲเนาะတရုတ်ရဲ့ဝ policy ပဲဖြစ်ဖြစ် American ရဲ့ policy ပဲဖြစ်ဖြစ်ကျမတို့ကသူတို့ရဲ့ policy ကြီးတွေကြားကသူတို့ရဲ့မဟာဗျူဟာများကြားကကျမတို့အတွက်အဲတင့်တော်တဲ့ဟာကိုကျမတို့ရှာမှာပဲ American ပြောတဲ့ liberal democracy ကိုလည်းကျမတို့တိုင်းပြည်နဲ့ကိုက်ညီတဲ့ဟာကိုကျမတို့ယူမယ်ထို့အတူတရုတ်ကလည်းစီးပွားရေးရတရုတ်ကနိုင်ငံရေးတိတ်မပြောစီးပွားရေးပဲအဲ့တော့စီးပွားရေးပြောတဲ့အခါမှာ तू ကသူ့ဟိုအခုသမရရှီကျင်းပင်ရဲ့ brain child ပေါ့ဗျာဒီဟိုပိုလန်မကြီးကကျမတို့ရဲ့ဒီ belt and road စီမံကိန်းကဝင်နေမပြုတ်တာဒါတရုတ်ဘက်ကလည်း तू ကဒီဟာကိုအားစိုက်ချက်မယ်အဲ့တော့ဒါဟာကျမတို့အတွက်အကျိုးရှိတယ်လေနော်အဲ့တော့ဒီဒေတာမှာဟိုဒီစစ်တပ်ကမတိမငိမ်ဖြစ်အောင်လုပ်နေတဲ့ပြည်နော်ကျမတို့ဗမာပြည်ကြီးမဖွင့်ဖြိုးနိုင်ဘူးမတိုးတက်နိုင်ဘူးဆိုကျမတို့ပြည်သူတွေကပြနေရတာဖြစ်တယ်အဲ့တော့အဲ့ဒါကိုကျမတို့က silent မပ silent မပြဆက်ပြီးပြနေဖို့လိုတယ်အဲ့ဒီအတွက်တရုတ်ကမီးစိမ်းပြမီးနီပြဘာပြကျမတို့လုတ်ဆရာရှိတာလုပ်ရမယ်နော်အခုလဲမနေ့ကပဲအခုနောက်ပဲကျမခင်ဗျားတို့သတင်းနားထောင်တာအဲတရုတ်ကပြောနေတယ်တဲ့အပြန်အလှန်ဟိုနေပါလေအပြစ်ခတ်ရက်ဆဲကြီးပေါ့နော်အ мян ဆုံးအပြစ်ခတ်ရက်ဆဲပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဲဇပွဲပေါ်ရောက်ကျမတို့ဗမာပြည်သူတွေမဆွေးနွေးခဲ့ဘူးတာများရှိလို့လားဗျာဘယ်တော့ဖြစ်ဖြစ်ဟဲ့လားဟို63လောက်ကလေးอ่ะဟဟမဆာလာခေါ်ကလေးอ่ะအဖွဲစည်းပေါင်းစုံတွားခဲ့တာပဲဒါမဲ့ခမက်ဒေါင်းလျှောက်ပဲခုနပဲကုကျော်စန္ဒာနဲ့အေဒီတာစကားဝိုင်းမှာကုကျော်စန္ဒာဓာရီပြန်ပြောသွားသေးတယ်ဘယ်တော့မှမြတ်သူတို့ဟိုနေပြုတ်ကအခုခမပြောတဲ့တစ်တုံညနှစ်ခွန်မှာဟိုဝင်းပါနေတဲ့အဓိကကုဆောင်လုပ်နေတဲ့ MNDA ဆိုအကောင်းဆုံးပြည်တယ်သူတို့
တမိုင်းမှာရန်ကုန်ဆိုးကဖြစ်နေတဲ့အချိန်မှာအဓိကကြတဲ့လက်နက်တွေကိုထောက်ပံ့ခဲ့တာအိန္ဒိယဖြစ်တယ်အဲ့တော့အိန္ဒိယနဲ့ NUG ရဲ့ပါဝင်မြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့ဆက်ဆံရေးဆက်မဘလို့များထင်မြင်ပါလဲခင်ဗ
ျခုနခင်ဗျပြောလို့ပေါ့တန်တမာရေးဘာရေးညာရေးပေါ့နော်အာဆီယံလည်းပါမယ်အဲ့တော့အားလုံးကအဲသူတို့နိုင်ငံရဲ့နော်အခြေခံအကျိုးကျေးဇူးအခြေခံအကျိုးပေါ်ကနေဆက်ဆံကြတာနော်ဒါကြောင့်မလို့အာဆီယံထဲမှာလည်းအမျိုးမျိုးကွဲကုန်တာပေါ့နော်အဲသို့တော်လည်းကျမကြည့်တာတော့ဒီလိုပြသူတို့ရဲ့ဆက်ဆံရေးတွေကတချို့ကအဲဒေါက်ဆင်မအောင်ပြောလို့ပဲတချို့ကသူတို့ဆက်ဆံတာကိုပိတ်မသိစေချင်ဘူးပေါ့ဗျာနော်ကျမတို့တော်လှန်ရေးကျမတို့ပြည်သူတွေကကိုယ်တော်လှန်ရေးကိုပုံမအပြပြသားသားလုပ်ဖို့ပဲတန်တမာရေးအရာကျမတို့ကနင်းနင်းနောနောနိုင်နေတာမဟုတ်ဘူးနော်ဥတ္တမောင်သာ
ဒီ
ဟုတ်ကဲ့ပြောပါ
ပမိုင်းမှာပေါ့နော်ကျွန်တော်တို့ဒီရန်ကုန်ဆိုးရဆိုတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့ဥပါတယ်ဆိုတော့ဆမကဗိုလ်မှူးချုပ်ကျော်စောရဲ့သမီးလည်းဖြစ်တယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးအပေါ်မှာဗိုလ်မှူးချုပ်ကျော်စောကဘယ်လိုများရှုမြင်သုံးသပ်ပြောဆိုတာတွေကိုများအမှတ်မိပါတယ်ခင်ဗျတော်လိုက်ဘက်ကဆိုရင်စီရေးအရာကိုဘယ်လိုသင်ခန်းစာတွေရယူနိုင်မလဲအဲ့ဒီအခြေအနေကနေ
ဟိုဒီလိုဖဖေးကသူ့ရဲ့ကိုယ်တိုင်ရေးအထုပ်ပတ်တီဆိုတာရေးခဲ့တယ်ဗျာနော်ခုနကခမည်းပြောတဲ့ရန်ကုန်အစိုးရခက်မှာဖေဖေပဲဝင်ပြီးတော့တိုက်ခဲ့တာဖြစ်တယ်နော်အင်းစိန်တိုက်ပွဲဆိုတာဖေဖေတိုက်ခဲ့တဲ့တိုက်ပွဲပဲအဲတော့ကတော့ဖေဖေကဒီလိုပြောဘူးလေကြာဖေတို့ကအစိုးရထင်တာ KNDO တွေကိုအင်္ဂလိပ်ကမြောက်ပေးထားတာပေါ့နော်အင်္ဂလိပ်ကမြောက်ပေးထားတာဖြစ်တယ်ဒါကြောင့်မလို့နော်အဲဒါဟိုဟိုတိုင်းပြည်ကြီးကိုပြိုကွဲအဲတော့ကလည်း KNDO ကသူကကရင်ခွဲထွက်ခွင့်တောင်းတဲ့အဖွဲ့အစည်းဖြစ်တာနော် KNDO ကအဲ့တော့ဒီတိုင်းပြည်တော်စုကြီးမပြုတ်ကိုရေးပေါ့ဗျာသူတို့စစ်တက်ကဲနဲ့အဲ့ဒါကြောင့်မလို့အဖေကအဲတိုက်ခဲ့တာနော် KNDO တွေကိုအဖေကောင်းကောင်းတိုက်ခဲ့ဒါပေမဲ့ခုနခင်ဗျားပြောသလိုပဲဒီကာလမှာပဲဘိုနီဝင်းကနော်နိုင်ငံတကာကိုလှည့်ပြီးလက်နက်တွေတောင်းတဲ့ခါမှာအိန္ဒိယတို့အင်္ဂလန်တို့ကလက်နက်တွေသူ့ကိုပုံပေးလိုက်တယ်အဲ့မှာအဖေကသဘောအင်္ဂလိပ်ကအရေးကြောင်းကြတော့နော်တကယ်တကယ်သူကူညီမှာကဒီလူမျိုးကြီးဗမာတွေကိုပဲကူညီမှာကရင်တွေကိုတမင်တက်တဲ့ဒီဗမာတွေတိုင်းပြည်မတီထောင်နိုင်အောင်လို့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်လို့ဒါအဲကရင်တွေကိုမြှောက်ပေးတာဖြစ်တယ်ကရင်တွေလွတ်လပ်ဖို့မဟုတ်ဘူးဆိုပြီးအဲ့မှာအဖေသဘောပေါက်တယ်လို့ပြောဘူးတယ်နော်အဲ့တော့ဖဖေကအခုနောက်ပိုင်းဟိုကရင်တွေတဲ့ကဟိုတချို့အဲဖဒိုမန်းရှာတို့ဘာလို့ပန်းဆန့်ရောက်ဘူးတယ်ဗျာလာတဲ့အခါမှာဖဖေကပြောမေးတယ်ခမားတို့ကိုတဲ့အင်္ဂလိပ်တွေကတကယ်ပဲလွတ်လပ်ရေးပေးမယ်လို့ယုံလို့လားလို့မေးတယ်အဲတော့ဥဖုဒုမန်ရှာကလည်းပြောချင်တယ်ကျွန်တော်တို့သဘောပေါက်ပါပြီ အခုလည်းနောက်ဆုံးသူဆုံးကနေမှပြောတဲ့စကားတခုရှိသေးတယ
်ဟုတ်ကဲ့ပေါ်ရမ်းနေပြီဟု
တ်ဟိုဒီမိုကရေစီအလင်းရောင်အောက်မှာမနေနိုင်သူများဟာဘရောမှာဒီမိုကရေစီမပေးဘူးတဲ့
ဆရာမရင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
အခုတစ်တုံညာနှစ်ခွန်နောက်တစ်ခိုင်လှူရှာမှုနဲ့ပတ်သက်ပြီးပမိုင်းနဲ့သင်္ကန်းစာယူစရာကိစ္စတွေပါဝင်ဆရာမရဲ့ဘုဒ္ဓတရားကိုခြားပြားဆွေးနွေးတော့ခဲ့တာကတော့ဒီမရေးတုံတတ်သူဒေါက်တာဒေါ်လကျော်စောဖြစ်ပါတယ်ကျွန်တော်ဒီမောင်သားမှာ
တရှိတတညာနှစ်ခွန်စစ်စင်ရေးကိုတမိုင်းနဲ့ရှင်မီဥတ္တမောင်တန်းပြပြခဲ့တာပါမကြခင်အာရှနိုင်ငံရေးပါဝင်နောက်ပတ်စင်ကဏ္ဍလေးလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်းရဲ့စနေညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ပြပြနေပါတယ်အခုမကြာခင်ထုတ်လွှင့်ပေးတော့မယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့တိုင်းပြပြနေကြနောက်ပတ်စင်ခန္ဓာတွေတဲ့ကလေယာစီးပွားနဲ့ဥဒရာတိမတိုင်ခင်အာရှနိုင်ငံရေးပထမပါတရုတ်ရဲ့လှုပ်ရှားမှုတွေအပအဝင်ကိုပြောထားပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်ကိုလက်လက်မရမှုနဲ့ထိုင်ဝမ်လွတ်လပ်ရေးအာမပေးဖို့တရုတ်ကထပ်မံသတိပေးလိုက်ပါတယ်မြန်မာဖြစ်နေတဲ့စစ်ပွဲကိုလည်းရပ်ဖို့တရုတ်ကပြောထားပါတယ်ဒီအကြောင်းတွေကိုစောမှုကျော်ပြပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်အရေးနဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေကိုဝင်ရောက်ဆွတ်ဖက်နေတာကိုရပ်တန့်ပါလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဘုံမူကြီးဝူချင်းကနိုဝင်ဘာလ30ရက်နေ့ကြာတာပရင်းနေ့တုန်းကပြောဆိုခဲ့ပါတယ်အမေရိကန်ကထိုင်ဝမ်ကိုလက်နက်ထောက်ပံ့နေတာနဲ့လက်ရှိထိုင်ဝမ်မှာအာဏာရနေတဲ့တိုးတက်သောဒီမိုကရက်ပါတီ DPP ရဲ့တရားခွဲထွက်ရေးနဲ့လွတ်လပ်ရေးရည်တည်ချက်ဟာထိုင်ဝမ်ကိုလက်နက်ကိုတောင်တစ်ခုလိုရန်အိုးတစ်ခုလိုဖြစ်စေပြီးပိုမိုအန်ရဲကြီးမားစေတယ်လို့ဟူချင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။民進黨當局以美謀獨正在把台灣變成
တိုးတက်သောဒီမိုကရက်တစ်ပါတီအနေနဲ့ထိုင်ဝမ်လွတ်လပ်ရေးအတွက်အမေရိကန်ရဲ့အကူအညီကိုတောင်းခံနေတာဟာထိုင်ဝမ်ကိုအလွန်အန်ရဲကြီးတဲ့ရန်အိုးတစ်ခုလိုပြောင်းလဲပစ်နေတာနဲ့တူနေပါတယ်။ဒီရည်တည်ချက်ဟာထိုင်ဝမ်ကိုအန္တရာယ်တွင်းနဲ့ကိုတွန်းပို့နေတာဖြစ်ပြီးထိုင်ဝမ်ပြည်သူတွေပေါ်အလွန်ကြီးမားတဲ့ဘေးဆိုးကပ်ဆိုးကြီးကြာရောက်စေမှာဖြစ်ပါတယ်ထိုင်ဝမ်ရဲ့လုံခြုံရေးဟာငြိမ်းချမ်းတဲ့ထိုင်ဝမ်ရေလက်ကြားဆက်ဆံရေးဖြစ်ပေါ်တိုးတက်မှုအပေါ်မှာသာအခြေခံပါတယ်အမေရိကန်လို့လက်နက်အနည်းငယ်အပေါ်မှာအခြေခံတာမျိုးမဟုတ်ပါဘူ
းထိုင်ဝမ်မှာ January 13ရက်နေ့ရွေးကောက်ပွဲမကျင်းပမီတရုတ်ရဲ့သတိပေးချက်အခုလိုထွက်ပေါ်လာတာပါထိုင်ဝမ်လက်ရှိအာဏာရတိုးတက်သောဒီမိုကရက်ပါတီ DPP ဟာပုံမလွတ်လပ်ပြီးဒီမိုကရေစီရှိတဲ့ထိုင်ဝမ်ဖြစ်ဖို့လိုလားပါတယ်။ဒါပေမဲ့လည်းတရုတ်ထိုင်ဝမ်အရေးမှာစစ်ရေးဟာရွေးချယ်စရာနည်းလမ်းမဟုတ်ဘဲဆွေးနွေးဖြည့်ရှင်းသွားမယ်လို့ DPP ပါတီရဲ့သမ္မတနဲ့ဒုတိယသမ္မတလောင်းတွေကပြီးခဲ့တဲ့ရက်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတရုတ်ပြည်တပြည်တည်းမူကိုပဲဆက်လက်ကင်ဆွမ်းမှာပါလို့သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့နိုဝင်ဘာလလေကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဟာထိုင်ဝမ်ရဲ့ကိုကာကွယ်ရေးအတွက်ကူညီပေးသွားဖို့ချမှတ်ထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံအရှိမြောက်ဒေသတရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်ချက်ချင်းအပြစ်ရဖို့နဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကနိုဝင်ဘာလ30ရက်နေ့မှာတဆက်တည်းတိုက်တွန်းပြောဆိုခဲ့ပါတယ်
။中方高度关注缅北局势，积极劝和促谈。
တရုတ်အနေနဲ့မြန်မာပြည်မြောက်ပိုင်းကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အဖွဲ့အားလုံးအနေနဲ့အ мян ဆုံးအပြစ်ခတ်ရဆဲပြီးငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးဖို့တိုက်တွန်းပါတယ်။အခုတစ်ချိန်တရုတ်တောင်ပိုင်းစစ်ဌာနချုပ်ရဲ့စည်ရေးလေ့ကျင့်မှုဟာနေဆက်ဒေသတည်ငြိမ်ရေးနဲ့နေဆက်ဒေသနေပြည်သူတွေရဲ့လုံခြုံရေးအတွက်တပ်ဖွဲ့တွေအနေနဲ့အလျင်အမြန်လှုပ်ရှားနိုင်မှုနေဆက်ကိုလုံခြုံအောင်အလျင်အမြန်ပိတ်ဆို့ကာကွယ်နိုင်မှုအပါအဝင်တပ်ဖွဲ့တွေရဲ့ပြစ်အားကိုပါစမ်းသပ်ဖို့လေ့ကျင့်နေတာဖြစ်ပါတယ်ဘယ်လိုအချိန်အခါမျိုးမှာဖြစ်ဖြစ်မမျှော်လင့်တဲ့အခြေအနေတွေကိုရင်ဆိုင်လာရရင်အစင်းသင်းရှိနေဖို့အတွက်အမြင့်ဆုံးတက်လှန့်ထားပါတယ်
အော်တိုဘာလ28ရက်နေ့ကညီနောင်၃ဘွဲ့မဟာမိတ်တပ်တွေ တဆယ်နှစ်ဆက်ခွန်စစ်စင်ရေးစတင်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အပါအဝင်နယ်မြေတချို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။အထူးသဖြင့်တော့ရခိုင်ဗမာပြည်ကွန်မြူနစ်ပါတီထိန်းချုပ်ခဲ့တဲ့နေရာဟောင်းတွေဖြစ်ပြီးကိုကန့် MNDAA ကလက်လွတ်ဆုံးရှုံးခဲ့တဲ့တက်အစာကြတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ TNLA တအံပလောင်နဲ့ AA ရခိုင်တပ်မတော်တွေကလည်းသူတို့အခြေစိုက်ရာဒေသတွေမှာစခန်းသိမ်းတဲ့နယ်မြေသိမ်းထိုးစစ်တွေပြုလုပ်နေပါတယ်။အနာသိစစ်ကောင်စီကတော့ဒီထိုးစစ်နောက်ွယ်မှာပြည်ပနိုင်ငံတွေကကူညီနေတယ်လို့ဆွဆွဲပြီးစစ်ကောင်စီရဲ့သတင်းစာတွေကကျူးကျော်စစ်လို့နိုဝင်ဘာလလယ်လောက်ကဖော်ပြပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘယ်နိုင်ငံလို့တော့ဖော်ပြခြင်းမရှိပါဘူး။ပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကတော့တရုတ်စစ်သင်္ဘော၃စင်းဟာချစ်ကြည်ရေးဆိုကရန်ကုန်မြို့ကိုရောက်ရှိလာခဲ့ပြန်ပါတယ်။အခုလိုအချိန်မှာပဲတရုတ်ယူနန်ပြည်နယ်ကနေတိဘက်ကိုဖောက်လုတဲ့ရထားလမ်းရဲ့ယူနန်ပြည်နယ်လီတန်းမြို့ကနေရှီအောင်ယဉ်ကျေးမှုတွေရှိတဲ့တိဘက်ရှန်ဂရီလာလမ်းပိုင်းကိုနိုဝင်ဘာလ26ရက်နေ့ကစတင်ဖွင့်လှစ်လိုက်ပါတယ်။ယူနန်ပြည်နယ်ကနေတိဘက်အထိမိုင်2500လောက်ရှိတဲ့ရထားလမ်းကိုတရုတ်အစိုးရကဖောက်လုပ်နေပြီး2025ခုနှစ်မှာပြီးစီးမယ်လို့ဆိုပါတယ်။တိဘက်ကိုတရုတ်ပြည်ရဲ့နေရာ8ခုလောက်ကနေသွားနိုင်တဲ့အလွန်ရှည်လျားတဲ့ရထားလမ်းတွေနဲ့ဆက်သွယ်ထားပါတယ်။တိဘက်ကိုတရုတ်က1950ခုနှစ်မှာဝင်ရောက်သိမ်းပိုက်ခဲ့ပြီးတရုတ်ပိုင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သွတ်သွင်းခဲ့ပါတယ်။ယထာလန်တွေကနေဟန်တရုတ်တွေတိဘက်ဒေသကိုဝင်ရောက်လာပြီးတိဘက်ယဉ်ကျေးမှုတွေကိုဖုံးလွှမ်းသွားမှာကိုတိဘက်တွေကစိုးရိမ်နေပါတယ်။ဒါပေမဲ့တရုတ်ကတော့ဒါကိုငြင်းဆန်ပါတယ်။တိဘက်ဒေသအငြင်းပွားမှုအတွေ့တရုတ်အနေနဲ့ဒလိုင်လာမဦးဆောင်တဲ့တိဘက်ခေါင်းဆောင်အနေနဲ့ဆွေးနွေးဖို့ကိုအမေရိကန်ကတွန်းအားပေးတဲ့ဥပဒေတရက်ပြဋ္ဌာန်းနိုင်ဖို့အတွက်မူကြမ်းကိုပြီးခဲ့တဲ့နိုဗင်ဘာလ29ရက်ဗုဒ္ဓဟူးနေ့တုန်းကတော့အမေရိကန်လွှတ်တော်နိုင်ငံသားရေးရာကော်မတီကအတည်ပြုခဲ့ပါတယ်။ဗုဒ္ဓဘာသာဖုံးတော်ကြီးဒလိုင်းလာမာဦးဆောင်တဲ့တိဘက်ခေါင်းဆောင်အနေနဲ့နောက်လိုက်နောက်ပါတွေဟာအိန္ဒိယနိုင်ငံဒါရန်ဆလာဘ်ဒေသမှာခိုးလုံနေပြီးတိဘက်လွတ်မြောက်ရေးကိုဆက်လက်ကြိုးပမ်းနေစေဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
တရုတ်ရဲ့လှုပ်ရှားမှုပါဝင်အာရှနိုင်ငံရေးကိုစော်မှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီဝါခဏပါဆန်စည်းမြင့်တာထိမ့်ဖို့ဇေနှုန်းသတ်မှတ်မှာကိုပြောထားပါတယ်မြန်မာနိုင်ငံမှာဆန်စည်းတွေအထူးမြင့်တက်နေတာကိုထိန်းချုပ်ဖို့ဇေနှုန်းသတ်မှတ်မယ်လို့ဆန်စပါအသင်းချုပ်ကပြောပါတယ်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးအတက်ကျပါဝင်ဒီလေယာစီဝါသတင်းတွေကို Farmers Time Media ကပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကမြမစားကိုဝယ်ယူလိုကြောင်းကမ်းလှမ်းမှုတွေရှိနေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။မြန်မာနိုင်ငံကထွက်ရှိတဲ့စားကြမ်းတွေကိုဝယ်ယူလိုကြောင်းတောင်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံကကမ်းလှမ်းမှုတွေပြုလုပ်လာတယ်လို့မွန်ပြည်နယ်စားလုပ်ငန်းရှင်များအသင်းကပြောပါရယ်။လာမယ့်စားအသစ်ပေါ်ချိန်လောက်မှာတောင်ကိုရီးယားနိုင်ငံကိုမွန်ပြည်နယ်ကထွက်ရှိတဲ့စားကြမ်းတွေတင်ပို့နိုင်ဖို့အတွက်အရေးသေးပိုင်းနဲ့ထုတ်ပေါင်းပိုင်းဆိုင်ရာအပါအဝင်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဆောင်နေတယ်လို့မွန်ပြည်နယ်စားလုပ်ငန်းရှင်များအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးနိုင်ဟုကပြောပါရယ်။ဂျပန်နိုင်ငံကလည်းမွန်ပြည်နယ်ကစားကြမ်းကိုဝယ်ယူဖို့ကမ်းလှမ်းထားတာဖြစ်ပြီးလက်ရှိမှာဂျပန်ကိုစားကြမ်းတန်ချိန်20ပါတဲ့ကွန်တိန်နာတစ်လုံးစမ်းသက်တင်ပို့ထားတယ်လို့ဆိုပါရယ်။မြန်မာနိုင်ငံမှာစားလုပ်ငန်းကိုမွန်ပြည်နယ် AR တိုင်းနဲ့ရခိုင်ပြည်နယ်တို့မှအဓိကလုပ်ကိုင်နေတာဖြစ်ပြီးပထမဆုံးအနေနဲ့မြန်မာစားကြမ်းပြည်ပဈေးကွက်ထိုးပေါင်းမှုဖြစ်တယ်လို့စားလုပ်ငန်းရှင်တွေကပြောပါရယ်
။ပြောင်းဆန်ကအယောင်းဝယ်အေးပြီးဈေးကျဆင်းမှုတွေဖြစ်ပေါ်နေပါရယ်။တရုတ်နိုင်ငံကိုနတ်ဆက်ကနေစဘိတ်စားထူးတင်းအနေနဲ့တင်ပို့ကိုရတဲ့ကာလဖြစ်ပေမဲ့ဈေးနှုန်းသွေးချင်မကြိုက်တာတွေရှမ်းမြောက်တိုက်ပွဲတွေကြောင့်တင်ပို့မှုရပ်တန့်နေတာစားရဲချက်တွေကြောင့်ပြင်ပတင်ပို့မှုအေးပြီးဈေးနှုန်းကအကျပဲမှရှိနေတယ်လို့ပြောင်းပုံတွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာနိုဝင်ဘာတတိယပတ်ကပြောင်းဆန်တပိတ်တာကို1800ကနေ1100ကျပ်လောက်ပေါင်းစည်းရှိခဲ့ပြီးနိုဝင်ဘာနောက်ဆုံးပတ်မှာတော့တပိတ်တာကို1060ကနေ1080ကျပ်ကြာဈေးရှိနေပြီးတပိတ်တာကို20ကျပ်ခန့်ဈေးကျဆင်းသွားတာဖြစ်ပါတယ်။မန္တလေးဈေးကွက်မှာလည်းနိုဝင်ဘာ28ရက်နေ့ကရှမ်ပီယံဖူး94ပိတ်တောင်ဝင်တဲ့အိတ်ကို
9500 ကနေ9350ချက်ဗမာပြောင်ဖူကတအိတ်ကို9200ကနေ9200ချက်စီပီပြောင်ဖူကတအိတ်ကို9500ကနေ9300ချက်အတီးတီးပေါက်စီးရှိနေပြီးတစ်ပတ်အတွင်း900ကနေ1000ချက်ကြာစီးကြဆင်းနေပါတယ်ပြင်တွင်းပြောင်းထွက်ရှိမှုရဲ့65ရာခိုင်နှုန်းခန့်ကိုထိုင်းနိုင်ငံဈေးကွက်ကိုအဓိကတင်ပို့နေတာဖြစ်ပေမဲ့အခွန်ကင်းလို့ခွင့်နဲ့တင်ပို့ခွင့်ရခဲ့တယ်ဖေဖော်ဝါရီလကနေဩဂုတ်လအတွင်းကတိုက်ပွဲတွေနဲ့လမ်းပိုက်ပြည့်စုံမှုတွေကြောင့်မြောက်ဒီနယ်ဆက်ကနေထိုင်းနိုင်ငံဘက်ကိုမြမပြောင်းတင်ပို့မှုရောကြခဲ့ပြီးကုန်တယ်တွေထံမှာပြောင်းလဲကြံတွေကျန်ရှိနေတာဖြစ်ပါတယ
်ပြည်တွင်းစံစည်းမြင့်တက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ရည်ညွှန်းစေးသတ်မှတ်မယ်လို့မြန်မာနိုင်ငံစံတော်အသင်းချုပ်ကပြောဆိုထားပါတယ်ပြည်တွင်းစံစည်းမြင့်တက်မှုကိုထိန်းချုပ်နိုင်ဖို့အတွက်မိုးစံအသစ်ကိုရည်ညွှန်းစေးသတ်မှတ်မှုအပြင်စံအဟောင်းကိုပါဖြစ်သင့်ဖြစ်ထိုက်တဲ့ရင်ညွှန်းသည့်သတ်မှတ်ထုတ်ပြန်သွားမယ်လို့မြန်မာနိုင်ငံစံတော်အသင်းချုပ် MRF ဥက္ကဋ္ဌဦးရဲမင်းအောင်ကပြောဆိုလိုက်ပါတယ်။ပြည်ပစံစည်းကောမှာစံရောင်းချတဲ့အခါ MRF ကသတ်မှတ်ထုတ်ပြန်ထားတဲ့ရင်ညွှန်းစည်းထက်ဆရာကိုင်းနှုန်းအထိသာအများဆုံးအမျက်တင်ရောင်းချခွင့်ရှိပြီးအဲ့ဒီပမာဏထက်ပိုပြီးအမျက်တင်ရောင်းချမှုကိုတော့တားမြစ်သွားမယ်လို့ဆိုပါတယ်။ဒါကြောင့်စံအီညွှန်းစင်းတဲ့ပြည်ပဈေးကွက်ကိုနီးနီးဆက်ဆက်ရှိပြီးအများကြီးကွာဟမနေစေရဲ့အတွက်စံဈေးတည်ငြိမ်မှုမရှိအောင်ဈေးကစားနေသူတွေကိုဖော်ထုတ်ပြီးအသိပညာပေးတာတားမြစ်တာတွေကိုလှောက်ဆောင်သွားမှာဖြစ်တယ်လို့ဈေးတင်ရောင်းချသူတွေကိုလည်းဥပဒေအရရေးယူသွားမှာဖြစ်ပါတယ်လက်ရှိမှာရွှေဘိုပေါ်ဆန်းအဟောင်းတစ်အိတ်ကဖြစ်တင်ဖြစ်တိုက်တဲ့ဈေးထက်7-3သန်းလောက်များနေတာကြောင့်စံဆိုင်တွေထိလိုက်လံစုံစမ်းစစ်ဆေးတာတွေလှောက်ဆောင်နေတယ်လို့ပြောပါတယ်ဆိုင်အောင်ဝေးလောက်ကိုင်းနေသူတွေကတော့စံစည်းတွေတစ်ဖန်မြင့်တက်လာတာဟာစံစဘာအသင်းချုပ်ကမိုးစံအစ်စ်တွေရဲ့ရည်ညွှန်းစေးထုတ်ပြန်လိုက်တဲ့နိုဝင်ဘာလစန်းလောက်ကလေးကဖြစ်တယ်လို့ထောက်ပြကြပါဗျ။အဲ့
ဒီအမှအသက်တဲ့အစ်စ်တွေနဲ့ပါဝါပြီးပြီးရတယ်ဥစားအဟောင်းနေတဲ့တက်တယ်ပေါ့နော်။တော့လည်းအဲ့ဒါကဝေးပြီးတက်သွားတာ။သူစီဝေးလောက်ပြီးဆိုတဲ့အသင်ခတ်တာနဲ့စံစည်းကတော့ထိုးတက်တာ။အခုဖြစ်နေတဲ့ကတ္တနာအကျက်တမှာတော့လို့ဒီခေချုပ်ပြီးဆိုတာအဲ့လိုမျိုးဖတ်လာတဲ့အချိန်ကျတော့မှတက်တာ။ဒါပေမဲ့ကိုယ့်ဒီခါလောင်းလိုက်တော့ကြောက်ပါမလို့သူရောဝင်ရရတယ်နည်းနည်းပဲကြောက်ပါမလို့။ဆိုရင်တို့လည်းအဲ့လိုသတ်မှတ်တဲ့ပြည်တိုင်းမြောင်းနိုင်ပြည်ရောကြောက်ပါမလို့။ဆက်သွားလိုက်တော့လုံးနေရပဲဒါလို့လုံးနေကြတို့ရဲ့ဒီလိုခါကြောင့်သူရောပြောခံရတော့ပေါ့။ဒီလိုလိုသားတာပဲသူသားတာအများမဖြစ်တော့ဒီရောပြောခံရတော့အကုန်လုံးသူလိုမျိုးရောပေါ်မှာရှိတယ်။အဲ့ကောင်ကြီးကတော့ရစားသေးတယ်မစမလို့ဟာအဲ့တော့ကြားတဲ့ခါကျတော့သူ့ကိုတုံ့ပြန်မှာမရှိတော့
မြန်မာနိုင်ငံစံတော်အသင်းချုပ်ကပြီးခဲ့တဲ့နိုဝင်ဘာလအတွက်မိုးစံအသစ်ရည်ညွှန်းစည်းနှုန်းအနေနဲ့အမှတ်25မှတ်စံ108ပေါင်24ပြီရှိတဲ့စံတအိတ်ကို9800ကနေ6000ကျပ်15မှတ်စံအတွက်6000ကနေ6200ကျပ်10မှတ်5မှတ်စံအတွက်6200ကနေ6400ကျပ်သတ်မှတ်ထားပါတယ်အေယာမင်းဆန်အေယာပရိသာနဲ့အထူးအမထအုပ်စုဖြစ်တဲ့25မှတ်စံတအိတ်ကို6500ကနေ9000ကျပ်အတွင်း15မှတ်စံတအိတ်ကို9000ကနေ9500ကျပ်အတွင်း10မှတ်5မှတ်စံတအိတ်ကို9500ကနေ8000ကျပ်အတွင်းသတ်မှတ်ထားပါတယ်။အေယာဝရီပေါ်ဆန်10မှတ်5မှတ်စံတအိတ်ကို9500ကနေ8000ကျပ်အတွင်းသာရောင်းချဖို့သတ်မှတ်ထားပြီးရွှေဘိုပေါ်ဆန်ဝတ်စံစည်းကိုတော့ဒီဇင်ဘာလထဲမှာထည့်သွင်းသတ်မှတ်သွားမယ်လို့ပြောဆိုထားပါတယ်။ပြည်ပစံစည်းကောမှာတော့ရွှေဘိုပေါ်ဆန်းမွေးအဟောင်းတအိတ်ကို39,000ကျပ်အထိပေါက်ဈေးရှိနေပြီးမကွေးတိုင်းစလင်းဒေသထွက်အေယာပရိသာခတ်ရှယ်တအိတ်ကို35,400ကျပ် ကြားပြန်ထူးထူးရှယ်ကတသိန်း4000ဝန်းကျင် AR တိုင်းကထွက်တဲ့ပေါ်ဆန်းကတိတ်ကိုတသိန်း2000ထက်ကနေတသိန်း3000ကျော်အထိစံချိန်တင်ပေါက်ဈေးတွေဖြစ်ပေါ်နေပါတယ
်အခုဆက်ပြီးနိုဝင်ဘာလ23ရက်ကနေ28ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ပြည်နယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကမက်ပေ FAGRC တရင်ကို29သိန်းကျပ်အထိပေါက်ဈေးဖြစ်ပေါ်ခဲ့ပေမယ့်နိုဝင်ဘာ28ရက်နေ့မှာတော့တရင်ကို28သိန်း900ကျပ်ဈေးကိုရရှိသွားပြီးတပတ်အတွင်းတရင်ကို3000ကျပ်လောက်ဈေးချဆင်လာတာကိုတွေ့ရပါတယ
်ပြီးခဲ့တဲ့နိုဝင်ဘာဒုတိယအပတ်မှာတရင်ကို39သိန်းအထိအမြင့်ဈေးဖြစ်ခဲ့တဲ့ပဲစင်းကုန်ဈေးကဇက်တိုက်အကျရှိနေခဲ့ပေမယ့်နိုဝင်ဘာ28ရက်နေ့မှာတော့ပဲသင်းကုန်ရက်အာစီအမျိုးသားတရံကို32သိန်း5000ကျပ်နဲ့ပြီးခဲ့တဲ့သတင်းပတ်ကလိုပဲအကျဈေးနဲ့ညိနေပါဗ
ျ။ကျသူနီကဈေးကွက်ထဲမှာအသေးဝင်ရောက်နေတယ်လို့နတ်ဆက်ကနေပြင်ပသင်ပုံမူလဲရောချနေပြီမယ်။ဈေးကအသက်ပဲမှာပဲဆက်ရှိနေပါဗျ။နိုဝင်ဘာ28ရက်နေ့ကရန်ကုန်ပြည်တော်ဈေးကွက်မှာစိတ်ဖြူဒေတာထွက်ကျသူနီကတပိတ်တာကို2400ကနေ3900ကျပ်ကြာပေါက်ဈေးရှိပြီးတောင်တာဒေတာထွက်ကျသူနီက2000ကျပ်ကနေ3900ကျပ်ကြာပေါက်ဈေးရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတတိယပတ်ကတော့စိတ်ဖြူဒေတာဆွဲကျသူနီကတပိတ်တာကိုအရွယ်စားလိုက်2500ကနေ3600ကျပ်တောင်တာကျသူနီက2000ကနေ3300ကျပ်တွင်တာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။နှစ်ပတ်အတွင်းတပိတ်တာကိုအမျိုးစားလိုက်တရားကနေ600ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ဆန်းစေးထိန်ချုပ်ဖို့ဈေးသတ်မှတ်ပါကို The Farmers Time Media ပြောပြခဲ့တာပါ။အခုတော့ဥရရာသီနဲ့အနာကက်ကဘာအစီအစဉ်မှာရေကဲထုအရေးပြောမှုအရန်မြန်လာတာကိုပြောထားပါတယ်။ Antarctica နဲ့ Greenland ချွန်းကရေကဲမြင့်နဲ့ရေကဲလွှာတွေရဲ့အရေးပြောမှုနှုန်းဟာ1990ပြည့်လွန်နှစ်အစောပိုင်းကနှုန်းထက်သုံးဆပုံမြင်လာနေပါတယ်။ကမ္ဘာရာသီဥတုမုတ်ကောင်ရရှာမှုနဲ့စားနေခါဖူလုံရေးဟာဒီရေခဲပြုံမှုပေါ်မှုတည်နေတာကြောင့်မှန်ကန်တဲ့မူဝါဒတွေချမှတ်ရေးကြိုးပမ်းနေရပါတယ်။နားလည်ပြပြပေးပါအောင်ခင်ဗျာ
။အရတ်စော်ဘွားများပြည်တော်စု UAE နိုင်ငံမြို့တော်ဒူဘိုင်းမှာကျင်းပတဲ့ COP 28ကုလသမဂ္ဂရဲ့ဥတုရာသီညီလာခံမတိုင်ခင်ကလေးမှာပဲအနာတ္တိကတည်းရဲ့ဆိုရင်ကြအချင်းဒီကိုသိပံပညာရှင်တွေမိမောင်းထိုးပြောဆိုခဲ့ကြပါတယ်။ဒီကဘာလုံးနဲ့ဆိုင်တဲ့အနာတ္တိကတည်းအရေးမူဝါဒတွေမမှန်ကန်ကန်ချမှတ်ဖို့လဲကဘာကောင်းဆောင်ကိုတိုက်တွန်းထားတာပါ။
Antarctic and Greenland are melting well over 3 times.
အနာတ္တိကတည်းဂရန်လန်ချွန်းရဲ့ရေခဲလွှာအကြီးပြောနှုံးတွေဟာ1990ပြည့်လွန်နှစ်အစောပိုင်းကတည်းကသုံးဆပုံပြီးမြန်လာနေပါတယ်။ဒီကဲတွေဘလောက်မြန်မြန်ပျောက်ွယ်သွားတယ်လဲဆိုတာသိပ္ပညာရှင်တွေစီကတရက်ကြားတာအရန်တလို့ဆရာကောင်းပါလေ
။နှစ်သွေးတန်းတဲ့ချီအေးခဲနေခဲ့တဲ့အနာတ္တိကတိုက်ကရေခဲလွှာတွေအခုလိုအချိန်မျိုးနဲ့အည်ပျော်ဆင်းလာတာဟာလဲကဘာကြီးပူလွေလာတဲ့အကျိုးဆက်တွေကြောင့်ဖြစ်ပါတယ်။ဝီယိုဆွမ်းနှမ်းမှာရှိကြတဲ့ရေခဲလွှာတွေဟာသမုတ်တရားရေစီးကြောင်းတွေကိုဖြစ်ပေါ်စေတဲ့အတွက်ကဘာကျိုးရဲ့ရာသီဥတုအပူအအေးကိုလည်းထိန်းချီပေးနေကြတာပါ။အခုလိုရေခဲတုတွေအေးပြောစီးဆင်းလာတာကြောင့်ပင်လယ်ရင်မြင့်တက်လာတဲ့အတွေ့မြစ်ချောင်းအင်းအိမ်ထဲဆန်းငံရေတွေဝင်လာပြီးစိုက်ဖြိုးရေးနဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုရမကပင်လယ်ရင်နေသက်သွားတွေကိုပါထိခိုက်စေပါတယ
် This is a huge concern because obviously all that ice that was on land has now melted into the ocean
ကုန်းမြေပေါ်ကရေခဲတုတွေအေးပြောဆင်းလာတဲ့အခါသမုဒ္ဒရာထဲကိုစီးဝင်လာတဲ့အတွေ့ပင်လယ်ရင်မျက်နှာပြင်အလုံးမြင့်တက်လာစေပါတယ်ဒီလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အခါကံယူဒန်းနေလူမှုအတိုင်းအဝန်းကံယူဒန်းမြို့ကြီးတွေအခြားမြေနေပိုင်းနိုင်ငံတွေနဲ့ကျွန်းစုအလုံးအပေါ်တက်ရောက်မှုရှိပါလိမ့်မယ်ပင်လယ်ရေမြင့်တက်မှုရဲ့တက်ရောက်မှုကကမ္ဘာတဝန်းနေရာတိုင်းခံစားရမယ့်အကျိုးဆက်တွေဖြစ်လာပါလိမ့်မယ
်နှွေမာလာလေပိုင်းလောက်မှာပဲအနာတ္တိကတိုက်ကိုအလဲပတ်ရောက်ရှိခဲ့တဲ့ကုလအတွင်းမှုချုပ်မစ္စတာဂူဒရက်ကလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာပ
ါ Salir de aquícon una voluntad reforzada y con una energía reforzada
ညာဒီပြောင်းလဲမှုထိန်းချုပ်နိုင်အောင်အန္တရာယ်တိုက်ကိုရောက်လာတဲ့အချိန်မှာရလာတဲ့အင်အားတွေစိတ်ဆန္ဒတွေနဲ့ဒူဘိုင်းမှာကျင်းပမဲ့ COP 28ကြီးလာခံကိုကျွန်တော်တို့တက်ရောက်ကြမှာပါကမ္ဘာနိုင်ငံရေးကောင်းဆောင်တွေကိုလည်းဥတုညာဒီပြောင်းလဲမှုမှာကုတာဝင်ကိုမပြတ်မကွက်ဆောင်ရွက်ကြဖို့တောင်းဆိုထားပါတယ်အန္တရာယ်တိုက်နဲ့ကမ္ဘာမြေကြီးကိုကယ်တင်ဖို့ညီလာခံမှာတိုက်တွန်းတောင်းဆိုထားပါတယ်
ဥဒုယာတိဆိုင်ရာနှစ်ပတ်လည်ညီလာခံကိုတက်ရောက်လာတဲ့နိုင်ငံတွေအနေနဲ့ရှားသည့်ဥဒုပြောင်းလဲမှုအရေးကင်တွဲဖြည့်ရှင်းတဲ့နေရာမှာသူတို့ပေးထားတဲ့ဂရိကဝတ်တွေကိုအခိုင်အမာအကောင့်ထည့်ဖို့ဆောင်ရွက်တင်တယ်လို့ကျွမ်းကျင်သူတွေကတိုက်တွန်းနေပါတယ်။ပါရီသဘောတူညီမှုရထားပေမဲ့လည်းကြောင့်မီသွေးရှင်းနှံတက်စီဒီဇယ်စီနဲ့တဘာဝတန်ငွေတို့လိုရုပ်ကျွင်းလောင်စာတွေလောင်ကျောင်းမှုရဲ့အကျိုးဆက်အဖြစ်ဖန်လွန်အိမ်တန်ငွေတွေဆက်ပြီးထွက်နေတာကြောင့်ကမ္ဘာပူနွေးမှုအရှိန်နေသွားဖို့တော့မနည်းဆက်သေးပါဘူး။2015ခုနှစ်မှာကျင်းပတဲ့ COP21 ဥရုယာတိညီလာခံမှာတော့ဖလောင်အိမ်တန်ငွေထုတ်လုပ်မှုတွေလျှော့ချဖို့စစ်မှုလုပ်ငန်းတွေထွန်းကားစကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1ဒီဂရီစင်တီဂရိတ်ထက်ကျော်မသွားအောင်ထိကြဖို့ဆိုပြီးနိုင်ငံပေါင်း196နိုင်ငံတို့ကပြင်သစ်နိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြတာပ
ါ I mean some policy makers are very open to listen to the science and wanting to put in place policy based on that science
တချို့မူဝါဒသမတ်သူတွေကတော့သိပ္ပံတွေးရှိချက်တွေကိုလိုလိုလားလားနဲ့ပုံပွင့်လင်းလင်းနားထောင်ကြပြီးသိပ္ပံပညာတွေကိုအခြေခံပြီးမှပဲမူဝါဒတွေကိုချမှတ်ဖို့ဆန္ဒရှိကြပါတယ်ဒါပေမဲ့လည်းသူတို့ဆန္ဒအတိုင်းအမြဲတမ်းဖြစ်လာတာတော့မဟုတ်ပါဘူးတကယ်လက်တွေ့တွေမှာတော့မူဝါဒရေးဆွဲချမှတ်တဲ့သူအများစုကမှန်ကန်တဲ့ဆုံးဖြတ်ချက်ကိုပဲအကောင်းဆုံးချမှတ်ခြင်းကြပေမဲ့အဲ့ဒီနေရာမှာကြုံတွေ့နေရတဲ့တင်းမာမှုတွေသူတို့ရင်ဆိုင်နေရတဲ့ဖိအားတွေအပေါ်မှာလည်းမူတည်နေပါသေးတယ်။ဒါကြောင့်လဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်အောင်ညီလာခံမှာသိပ္ပံအချက်အလက်တွေကိုကျွန်တော်တို့အစစ်မပြတ်တင်ပြနေကြတာဖြစ်ပါတယ်။
စက်တင်ဘာလအထဲမှာထုတ်ပြန်ခဲ့တဲ့ Nature Climate Change လေ့လာမှုတစ်ခုအရအနာတိကတိုက်ဟာဖြန်းမြရှိခဲ့တဲ့အပူချိန်နဲ့နှစ်ဆပိုးပြီးတော့ပုံနွေးလာတာကိုလည်းတွေ့ရှိခဲ့ပါတယ
်။ So you can think about protecting the Earth's ice by taking action against climate change.
အနာတိကတိုက်ကိုကာကွယ်ဖို့ဆိုရင်ကမ္ဘာကြီးပုံနွေးမှုကိုထိန်းချုပ်မှာဖြစ်ပါလိမ့်မယ်။ဒါကအခြေခံသဘောတရားပါ။ကမ္ဘာရေခဲတူတွေအေးပျော်မသွားအောင်ထိန်းထားတာဟာရေလွှမ်းမှုမှုတွေတမမဟုတ်မိုးကောင်ရေရှားတာမျိုးရာသီဥတုဖောက်ပြန်မှုရဲ့တခြားမလိုလားအပ်တဲ့တက်ရောက်မှုတချို့ကိုထိန်းထားတာလည်းဖြစ်ပါတယ်ဒီထဲမှာဆန်းရိတ်ခါဖူလုံရင်းနဲ့ဇီဝမျိုးစုံမျိုးကွဲတွေမပြောက်ပြက်အောင်ထိန်းသိမ်းရေးလည်းပါပါတယ
်ကမ္ဘာအပူချိန်ထိန်းကြီးရေဆိုရဲပါရီသဘောတူစာချုပ်ကိုအကောင့်ထည့်ဖို့ကြတဲ့နေရာမှာဒီထက်မကဝိုင်းဝန်းဆောင်ဝိုင်းမှဖြစ်မယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်မိုးကောင်ရေရှာတာ၊သုံးမိကြီးတွေပိုဆိုးလာတာ၊ဟာရီကိန်းမုန်တိုင်းနဲ့ရေကြီးရေရှမ်းတာမျိုးလိုဥရုယာတီဖောက်ပြန်မှုတွေကိုလူတိုင်းရင်ဆိုင်နေရပြီဖြစ်တဲ့အတွက်ဥရုယာတီထိန်းချုပ်ရေးအားလုံးပါဝင်မှုမရှိရင်တော့တိုးတက်မှုရှိမှာမဟုတ်ဘူးလို့လည်းထောက်ပြကြပါတယ်။ဥရုယာတီညီလာခံကိုတော့လူသန်းပေါင်းများစွာအတွက်ရာသီဥရုဘေးကရှောင်ရှားနိုင်အောင်ဆောင်ရွက်မဲ့အခါသမျှအဖြစ်သိပ္ပံပညာရှင်တွေကရှုမြင်သုံးသပ်ထားပါတယ်။ဒါပေမဲ့လည်းစွန့်အင်ကုမ္ပဏီတွေနဲ့နိုင်ငံခေါင်းဆောင်တွေရဲ့ရည်တည်ချက်နဲ့ဩဇာလွန်မှုမှုကလည်းဥရုယာတိအရေးမူဝါဒတွေနဲ့သဘောတူညီမှုရဖို့အခရာကျတဲ့နေရာမှာရှိနေစေဖြစ်ပါတယ်။ကျမနှောင်းလာပ
ါ။ရေခဲရေပြောမှုမြန်လွန်းလာတာကိုနှစ်လောင်းပြပြခဲ့တာပါ။အခုတော့သတင်းအချင်းချုပ်ကိုဇော်ဝတ်လိုင်းပြပြပေးပါဦးခင်ဗျာ
။ Israel နဲ့ Hamas အကြားကအပြစ်ခတ်ရဆိုင်သဘောတူညီချက်ပြတ်သွားပြီးခဲ့တဲ့နောက်နေ့ရက်မြောက်နေ့အဖြစ်နဲ့တိုက်ပွဲတွေနှစ်ဖက်အပြန်အလှန်ဖြစ်ပေါ်နေတာမှာအစ္စရေးကဂါဇာကမ်းမြောင်ကိုဘုံကျဲတိုက်ခတ်မှုတွေဒီကနေ့အချိန်မြင့်လှုပ်ဆောင်ပါတယ်။ဂါဇာကမ်းမြောင်တောင်ဘက်ပိုင်းမှာရှိတဲ့ခန်းရှင်ဒီစမျိုးကဟာမတ်စ်တို့ရဲ့ပြစ်မှတ်150ကျော်ကိုအစ္စရေးကလက်ချောင်းရေချောင်းနဲ့ကြီးတက်တို့ကပါပြစ်ခတ်တိုက်ခတ်နေတယ်လို့အစ္စရေးစစ်တပ်အရာရှိတွေကပြောပါရခင်ဗျာ။အမေရိကန်လွှတ်တော်အနေနဲ့ယူကရိန်းထောက်ပံ့ငွေအများဆုံးအတည်ပြုဖို့အင်ဂျီနော်ကတောင်းဆိုလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်အနေနဲ့ယူကရိန်းအတွက်ထောက်ပံ့ပေးရေးအကူအညီတွေကိုအခုလမကုန်ခင်အများဆုံးအတည်ပြုပေးဖို့အင်ဂျီနော်အမျိုးသားလူညီရေးကောင်စီပြောခွင့်ရဂျွန်ကာဗီကတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းအာချေးပြည်နယ်တဲကိုအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်139ယောက်ဒီကနေ့ဒီဇင်ဘာလ2ရက်နေ့မှာထပ်ရောက်လာတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောကြားခဲ့ပါတယ်။အာချေးဒေသခံတွေကတော့ရိုဟင်ဂျာတွေစီးလာတဲ့ဆက်လီကိုပင်လယ်ထဲအတင်းပြန်လွတ်မယ်လို့ချင်းချောင်းနေတဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်ခင်ဗျာ
။ကျေးဇူးပါကိုစောဝန်လိုင်းရင်ဗီဒီယိုရဲ့စနေညအစီအစဉ်လေးကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ El Santos နဲ့ Robert Bastos ဖြစ်ပါတယ်။ကျွန်တော်ကတော့ဒီညအစီအစဉ်မှုပါ VOA ကိုအခုလိုနောက်ဆင်အပိကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိပ်စက်အနိုင်ဝင်တဲ့ညဖြစ်ကြပါစေခင်ဗျာ